Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါခင်ဗျာ VOA American တိုင်းရံ2018ခုနှစ်ဩဂုတ်လ9ရက်စာသာပရိနေမနက်ခင်းအစီအစဉ်တွေကို Washington DC မြို့တော်ကနေဓာတ်ရိုက်စတင်ထုတ်လွှင့်နေပါတယ်။မနက်6နာရီကနေ9နာရီခန့်ထုတ်လွှင့်မဲ့ဒီအစီအစဉ်တွေကို9မီတာ30 40 48တို့ကနေဖမ်းယူနိုင်နိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာ VOA Burmese News မှာလည်းအချိန်နဲ့ဓာတ်ရိုက်နိုင်နိုင်ပါတယ်။ကျွန်တော်ကျော်ကျော်ဒိမ့်ပါ
။ကျွန်တော်ကျော်စန်သာပါ။Ohio ပြည်နယ်အလွတ်တော်အမတ်နေရာရွေးကောက်ပွဲမှာ Republican အနိုင်ရတယ်လို့ Donald Trump ကဆိုနေပေမဲ့မဲယူတက်မှုမပြီးသေးဘူးလို့ရွေးကောက်ပွဲရာရှိကပြောပါရယ်ဗြိတိန်နိုင်ငံမှာလူနှူးကိုအစိတ်ခတ်ခဲ့တဲ့အတွက်ရုရှားနိုင်ငံအပေါ်အမေရိကန်ကဒဏ်ခတ်ရေးယူလိုက်ပါရယ်ချီလီသမ္မတဟောင်းကိုလူဖိယင်မဟာမကြီးဖြစ်ခန့်အကြောင်းစံတမန်တွေကပြောနေကြပါရယ်ဒီလိုနောက်ဆုံးရသတင်းတွေကိုဒေါက်ခင်မျိုးသက်နဲ့အတူကြီးညာမှာဖြစ်ပါခင်ဗျာ
ကောင်းပါပြီခင်ဗျာဒီနေ့ပြီးရင်ထုတ်လွှင့်မဲ့သတင်းဆောင်မတွေလည်းစကိုင်းရေးနဲ့ပတ်သက်လို့ကုလသမဂ္ဂကမြန်မာဆွေရောက်ကိုဘာရီများထပ်ပြီးတိုက်တွန်းလိုက်ပါသလဲအဲ့ဒီရခိုင်ရင်းနဲ့ပတ်သက်လို့ပဲပြည်တွင်းခြေဆိုင်တည်နှမတွေရင်ဆိုင်ရတဲ့ကကဲတွေကြောင့်ရေးထားတဲ့စာရင်းတစ်စောင်စာနယ်ဇင်းဘာသာရေးဆိုင်ရာညီလာခံတစ်ခုမှစုချင်းချင်းခံရတဲ့အကြောင်းမှာတော့
ဒီပြိပကရှိတဲ့နေရာကိုသူတို့တွေလုံးလက်လက်တရင်ယူလို့မရတာပဲ။နောက်ဒုတိယတစ်ချက်ကဘာလဲဆိုတော့ဒီ
စိုးရပိုင်းစုတင်သွင်းသူကိုညံလင်းနဲ့ဆက်သွယ်နေနေထားတဲ့တရင်လောက်မှာပြည့်စုံသိကြရပါမယ်။တိုင်ကူတွေကနေကဲထုတ်ထားတဲ့တောဝက်ဘောလုံးသင်းသားလေးတွေကိုကျွန်တော်တို့ပြိတ္တအမှတ်ရနေစေရှိကြအောင်ပါပါ။အခုတော့အဲ့ဒီကလေးတွေကမူလမြန်မာနိုင်ငံကကလေးငယ်တွေကိုထိုင်းဆွေရကထိုင်းနိုင်ငံသားဖြစ်အသိမှတ်ပြုလိုက်ပါပြီ။အဲ့ဒီအကြောင်းနဲ့အတူထိုင်းနိုင်ငံမှာစိတ်ကြွဆေးပတ်တန်း900ကျော်ကိုထပ်မိပြန်တဲ့တရင်ကိုလည်းကြားကြရပါမယ်။ကမ္ဘာသတင်းမီဒီယာတွေကမြန်မာပြည်နဲ့အင်္ဂလိပ်စာသင်ခန်းစာမနေ့ကပုံမှန်အစီအစဉ်တွေနဲ့အတူသတင်းပတ်စင်ကဏ္ဍတွေကြီးဦးကျော်စံတာရဲ့မြန်မာရေးသုံးသပ်ချက်နဲ့သူယုံကြည်ရာအစီအစဉ်တို့ကိုထုတ်လွှင့်မှုရှိပါတယ်။အခုတော့နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုဦးကျော်စံတာနဲ့ဒေါက်ခင်မြူသက်တို့ကကြေပြပါပါမယ်ခင်ဗျာ။
သမ္မတဒေါ်နယ်ထရမ့်ကဘုရားနဲ့ရွေးကောက်ပွဲနဲ့ပတ်သက်ပြီးကြွားလုံးထုတ်နေပေမဲ့အရေးကြီးတဲ့အိုဟိုပြည်နယ်အလွတ်တော်ကိုယ်စားလှယ်နေရာအတွက်စင်တန်ရမှာအပြတ်မပြောနိုင်တဲ့အခြေအနေရှိနေပါတယ်။အိုဟိုကိုစားပြုအမတ်နေရာအတွက် Republican Party က Troy Borderson အနိုင်ရတယ်လို့သမ္မတထရမ့်ကကြေညာခဲ့တာပါ။ရေးတွက်ပြီးသမျှကိုကြည့်ရင် Borderson ဟာစိန်ခေါ်သူ Democrat အမလောင်း Danny O'Connor နဲ့ဒီတရားနှုံးတော့မပြည့်တဲ့မဲအရေးအတွက်နဲ့နှာသပြားတန်နေရတာဖြစ်ပါတယ်။မဲအရေးအတွက်စုစုပေါင်း 7,000 ကျော်ရေးတွက်ဖို့ကြံနေသေးတယ်လို့ရွေးကောက်ပွဲအရာရှိတွေကဆိုပါတယ်။ယာယီမဲအဝေးရောက်မဲတွေကို17ရက်ကြာအောင်ဆောင်ဆွေးနွေးမှရေးတွက်ရမယ်လို့ပြည်내ဥပဒေအရဆိုထားပါတယ်။တနင်္ဂနွေလုံးစစ်တမ်းတွေအရဒေါ်နယ်ထရမ့်အပေါ်လူကြိုက်များမှုဟာ40ရာခိုင်နှုန်းထောက်ထိကျဆင်းနေပြီးအောက်လွှတ်တော်မှဒီမိုကရက်တွေအားကောင်းလာနိုင်သလားလို့ Republican တွေကစိုးရိမ်နေကြပါတယ်။
Republican အလုပ်တော်မှ Chris Collins ကိုအတွင်းလူကြောက်နေတဲ့မတမာမှုလှုပ်ဆောင်မှုနဲ့ပြည်ထောင်စုအစိုးရရှေ့နေတွေကတရားဆွဲဆိုလိုက်ပါတယ်။အဖမ်းခံရတဲ့လှုပ်တော်မှ Collins ဟာမဟန်တန်ကပြည်ထောင်စုတရားရုံးမှာတရားရင်ဆိုင်ရမှာဖြစ်ပါတယ်။ New York လှုပ်တော်အမတ်ဖြစ်တဲ့ Chris Collins ဟာ2016သမ္မတရွေးကောက်ပွဲကျင်းပတဲ့ချိန်ကအဲ့ဒီချိန်ကသမ္မတလောင်းဖြစ်တဲ့ Donald Trump ကို Congress လှုပ်တော်မှာပထမဦးဆုံးထောက်ခံခဲ့သူဖြစ်ပါတယ်။သူဟာ FBI ပြည်ထောင်စုထောက်လှမ်းရေးဘူရိုမှာဗိုလ်တပ်ဘူးနဲ့အစောပိုင်းကလာရောက်ဖမ်းခံခဲ့တာပါ။သူဟာသူ့အစုရှယ်ယာဝင်ထားတဲ့ Australia Biotech Company ကကိုခံအားမြင့်တင်ပေးတဲ့ဆေးထုတ်လုပ်တဲ့လုပ်ငန်းနဲ့ပတ်သက်ပြီးအတွင်းလူတယောက်အနေနဲ့မတမာမှုလှုပ်ဆောင်ခဲ့မှုနဲ့ New York တောင်ပိုင်းခံအစုအရှိနေရုံကနေတရားဆွဲဆိုလိုက်တာဖြစ်ပါတယ်။အဲ့ဒီ company မှာပဲအစုရှယ်ယာဝင်ထားတဲ့သူ့သားဖြစ်သူကိုလည်းအလားတူတရားဆွဲဆိုခဲ့တာပါ။သူ့သားဖြစ်သူ Cameron Collins ဟာသူ့ရီးစားရဲ့ဖခင်ဖြစ်သူကို company ရဲ့အလှည့်ဝတ်တည်င်းအချက်လက်တွေကိုပြောကြားခဲ့သူလည်းဖြစ်ပါတယ်
။ပြီးခဲ့တဲ့မလာရုံကဗြိတိန်နိုင်ငံမှာရှိတဲ့ရုရှားတချို့ဟောင်းတဦးနဲ့သမီးဖြစ်သူတို့ကိုအစိတ်ခတ်ခဲ့တဲ့အတွက်ရုရှားနိုင်ငံပေါ်အမေရိကန်ပြည်ထောင်စုကပြင်းထန်တဲ့တံခါးအရေးယူမှုတွေချမှတ်လိုက်ပါတယ်။ရုရှားဟာသူတို့လူမျိုးချင်းစီစီလောက်တဲ့အာယုံကြောအစိတ်ခက်ခဲတာဟာနိုင်ငံတော်ဥပဒေချုပ်ပေါက်တာဖြစ်တယ်လို့အမေရိကန်နိုင်ငံရဲ့ဝန်ကြီးဌာနကဆိုပါတယ်။ရုရှားတချို့ဟောင်းစာကြီးစကီပေါ်နဲ့သမီးယူလီယာတို့နှစ်ဦးဗြိတိန်နိုင်ငံဆော့စ်ဂရီးနူးကခုနှစ်တခုမှစတိလင်းနေရာကိုရဲအရာရှိသူကတွေ့ရှိခဲ့တာဖြစ်ပါတယ်။သူတို့နှစ်ဦးဟာဆိုဗီယက်ခေတ်တုန်းကသုံးခဲ့တဲ့အာယုံကြောအစိတ်နိုဗိုချက်သင်္ကေတာဖြစ်ပြီးဆေးရုံမှာရသက်တပတ်အတန်ကြာကုသမှုခံယူခဲ့ရပါတယ်။ဗိုလ်ထုနေရာကြီးညာလိုက်တဲ့ဒီဒဏ်ခတ်အရေးယူမှုဟာအောက်တိုဘာ22ရက်နေ့မှစတင်အသက်ဝင်မှာဖြစ်ပြီး electronic PC တွေလိုအမျိုးသားလူမျိုးရေးဆိုင်ရာပစ္စည်းတင်ပို့မှုနဲ့ပတ်သက်နေတာဖြစ်ပါတယ်။ရုရှားတို့အနေနဲ့ဓာတုနဲ့ဇီဝလက်နက်တွေကိုမသုံးတော်ဘူးလို့ရက်90အတွင်းအခိုင်အမာမပြတ်တတ်နိုင်ရင်ပုံမပြင်းထန်တဲ့ဒဏ်ခတ်မှုတွေနဲ့ရင်ဆိုင်ရနိုင်တယ်လို့အမေရိကန်နိုင်ငံသားရဲ့ရရှိသူကဆိုပါတယ်။အခုလိုတန်ခတ်မှုကိုဗြိတိန်နိုင်ငံကကြိုးစားလိုက်ပြီးရုရှားဘက်ကတော့တစုံတရာတုံ့ပြန်ခြင်းမရှိသေးပါဘူး
ပါကစ္စတန်စစ်တပ်အရာရှိတွေကိုရုရှားစစ်တပ်ကနေလေ့ကျင့်ပေးဖို့အတွက်ပထမဆုံးအကြိမ်လမ်းဖွင့်ပေးလိုက်တာမို့ရုရှားနဲ့စီးရီးလေ့ကျင့်မှုဆိုင်ရာသဘောတူညီချက်တခုကိုပါကစ္စတန်ကစတင်လှုပ်ဆောင်လိုက်ပါပြီ။ American ပြည်ထောင်စုကပါကစ္စတန်နဲ့စီးရီးဆိုင်ရာအလေးအလဲလုပ်နေတဲ့အစီအစဉ်တွေအားလုံးရပ်ဆိုင်းလိုက်ပြီးတဲ့နောက် American ပါကစ္စတန်စစ်ဆင်ရေးယူရင်းနေချိန်မှာပါကစ္စတန်ကရုရှားနဲ့အခုလိုရှားပါတဲ့သဘောတူညီချက်ကိုရခဲ့ပြီး American နေရာမှာရုရှားကိုအစားထိုးလိုက်တာဖြစ်ပါတယ်။လုံခြုံရေးဆိုင်ရာလေ့ကျင့်တင်နန်းပေးဖို့အတွက်သဘောတူညီချက်ကိုနှစ်ကြာကျင်းပတဲ့ရုရှားပါကစ္စတန်ပူးတွဲစီအချံပေးကော်မတီ GMCC ရဲ့နှစ်ပတ်လည်ဆွေးနွေးပွဲအပြီးအင်္ဂါနေ့ကရကြခဲ့တာဖြစ်ကြောင်းပါကစ္စတန်ကာကွယ်ဝန်ကြီးဌာနကြေညာချက်မှာဖော်ပြပါတယ်။ပါကစ္စတန်စစ်ဌာနချုပ်ရှီယာရောဝါပန်ဒီမှပြုလုပ်တဲ့ဆွေးနွေးပွဲကိုပါကစ္စတန်ကာကွယ်ဝန်ကြီးဇမီယာဦးဟဆန်ရှာနဲ့ပါကစ္စတန်ကိုလာရောက်တဲ့ရုရှားဒုတိယကာကွယ်ဝန်ကြီးဗိုလ်ချုပ်ကြီးအလက်ဇန်ဒရာဖိုမင်းတို့ဦးဆောင်တဲ့အဖွဲ့နှစ်ဖွဲ့ကကိုယ်စားလှယ်တက်ရောက်ခဲ့ကြတာဖြစ်ပါတယ်။ပါကစ္စတန်ရုရှားပြန်ပြန်နှစ်နိုင်ငံကြားကုန်သွယ်ဆင်ပူးပေါင်းဆောင်ဖို့သဘောတူညီချက်ကိုလက်မှတ်ရေးထိုးခဲ့တဲ့2014နောက်ပိုင်းနှစ်နိုင်ငံလုံခြုံရေးပူးပေါင်းဆောင်မှုတွေစတင်တိုးချဲ့ပြီးခိုင်မာလာခဲ့တာဖြစ်ပါတယ
်။ဝါရှင်တန်မြို့တော်ကအပြည်ဝေးသတင်းများဆက်လက်ကြေညာရပါတယ်။မြန်မာနိုင်ငံမှာဒီမိုကရေစီတောင်းဆိုသောလူထုအုံကြွမှုကြီးဖြစ်ပေါ်ခဲ့တဲ့နှစ်30ပြည့်အခမ်းအနားတရရန်ကုန်တက္ကသိုလ်မှာကျင်းပတာလူပေါင်းရာနဲ့ချီတယောက်ခရပါရယ်အရေးတော်ပုံအထိတ်မှခေါတော့အလံကိုလွှင့်ထူပြီးအုံကြွမှုနဲ့ပတ်သက်တဲ့မိန့်ခွန်းတွေကိုတကြွလှုပ်ရှားခဲ့သူနဲ့ကျောင်းသူကျောင်းသားပေါင်း2000ကျော်တို့ကနားထောင်ခဲ့ရတာဖြစ်ပါတယ်။တချင်ကချမ်းသာကြွားခဲ့တဲ့မြန်မာနိုင်ငံဟာရာစုဝတ်ကြစိအုပ်ချွေးအောက်ကျရောက်ပြီးတဲ့နောက်အစင်းရဲဆုံးနိုင်ငံတစ်ခုအဖြစ်ရောက်ရှိခဲ့ပြီး1988ဩဂုတ်လ10ရက်နေ့မှာလူထုအုံကြွမှုကြီးစတင်ခဲ့တာဖြစ်ပါတယ်။ဒီအရေးတော်ပုံကြောင့်အနာရှင်ဦးနေဝင်းနှုတ်ထွက်သွားပြီးဆန္ဒပြတ်သူတွေကိုပြစ်ခတ်နှိမ်နင်းခဲ့တဲ့အတွက်လူပေါင်း3000မကဆစ်ဆုံးခဲ့ရပါတယ်။အဲဒီနောက်အလာရူဖိနစ်တဲ့စစ်ကောင်းဆောင်တစုကတက်လာပြီးဒေါင်ဆန်းစုကြီးဦးဆောင်တဲ့ဒီမိုကရေစီလှုပ်ရှားမှုစတင်ခဲ့တာလည်းဖြစ်ပါတယ်။ဒေါင်ဆန်းစုကြီးဟာစစ်တပ်ကိုအနာခွဲဝေပေးထားတဲ့ဖွဲ့စည်းပုံအရ2016မှာအစိုးရကောင်းဆောင်ဖြစ်လာခဲ့ပြီးစစ်တပ်နဲ့ဆက်ဆံရေးပြည်လဲအောင်လှုပ်ဆောင်နေပေမဲ့ပြည်သူအများစုကတော့နိုင်ငံရေးမှာစစ်တပ်ပါဝင်နေတာကိုကျဉ်းနှံ့မှုရှိကြပါဘူး
။ဆော်ရီအာရဗျာနိုင်ငံကမွတ်စလင်တွေအထွတ်မြတ်ထားတဲ့မက်ကာမြို့မှာဗုဒ္ဓဘူးနေကမြန်မာနိုင်ငံသားတဦးဖြစ်တဲ့ Elias Abu Kalam Jamal Aidin ကိုလူသတ်မှုခိုးယူမှုနဲ့မရင်းကျင့်မှုစူးစမ်းမှုတွေနဲ့ဆွဲချက်တင်ပြီးခေါင်းဖြတ်ကွပ်မြတ်လိုက်ပါတယ်။ Sorryian Salman bin Abdulaziz Yugan တရားရုံးနဲ့အထက်တရားရုံးတော်တို့ရဲ့သဘောတူညီချက်တွေအရအခုလိုကွပ်မြတ်တာဖြစ်ကြောင်း Sorry SP ရဲ့သတင်းမှာဖော်ပြပါတယ်။ Jamal Aidin ဟာမြန်မာအမျိုးသမီးတူရဲ့နေအိမ်ထဲကိုဝင်ပြီးတနက်နေ့ပြစ်ခတ်ခဲ့တယ်လို့အင်ရှင်ကိုဓာတ်နဲ့ထိုးတက်ခဲ့တဲ့အပြင်အင်ကိုပါဓမြတိုက်ခတ်မှုနဲ့ဆွဲချက်တင်ခံခဲ့ရတာပါ။ဒါအပြင်သူဟာနောက်တအိမ်မှာလည်းဓမြတိုက်မှုမရင်းကျင့်မှုစူးစမ်းမှုလက်နက်နဲ့ခဲမီးကြောက်တွေခိုးယူမှုနဲ့သူ့ကိုဆွဲချက်တင်ခဲ့တာဖြစ်ပါတယ်။ Sorry Arabia နိုင်ငံဟာကွပ်မြတ်မှုအများဆုံးလုပ်လေရှိတဲ့နိုင်ငံတစ်နိုင်ငံဖြစ်ပေမဲ့အပြစ်ပေးတဲ့အခါခေါင်းဖြတ်ပြီးခေါင်းပြတ်နေတဲ့ရုပ်လောင်းကိုလက်နက်ဖက်ဆန့်ထားပြီးလူမှုမြောင်ပြတ်တဲ့ကွပ်မြတ်မှုမျိုးနဲ့အပြစ်ပေးတာရှားပါတယ်။အခုကွပ်မြတ်မှုမှာခေါင်းဖြတ်တဲ့အပြင်အခုလိုလူမှုမြောင်ပြတ်တာပြီးအပြစ်ပေးတာပါ။ဇူလိုင်လထဲမှာ Sorry Arabia နိုင်ငံမှာအကျဉ်းသားအများပြားကိုလူတက်မှုနဲ့မွေးရဆေးဝါးမှန်ကိုရောင်းဝယ်မှုတွေနဲ့တေးတန်းအပြစ်ပေးခဲ့တာဖြစ်ပါတယ်
ချီလီယန်ငံသမနာဟောင်းမီရှယ်ဘက်ဆလက်ကိုကုလသမဂ္ဂရဲ့လမ်းမဲ့လူခွင့်ဆိုင်ရာအကြီးအကဲဖြစ်ကုလသမဂ္ဂအတွင်းမှုချုပ်အန်တိုနီယိုဂူတာရက်စ်ကခန့်လိုက်တဲ့လို့သံတမန်တွေကပြောကြောင်း AP သတင်းဌာနမှာဖော်ပြလိုက်ပါတယ်မစ္စတာဂူတာရက်စ်ရဲ့ဆုံးဖြတ်ချက်ကိုကုလသမဂ္ဂတွဲဘက်အတွင်းမှုချုပ်အမီနာမိုဟာမက်ကသံတမန်တွေကိုပြောကြားခဲ့တာဖြစ်တယ်လို့ဆိုပါတယ်ဒါပေမဲ့ဒီသတင်းနဲ့ပတ်သက်ပြီးတရားဝင်ထုတ်ပြန်ချက်မရှိသေးတဲ့အတွက်အဲ့ဒီသံတမန်တွေကသူတို့ရဲ့အမည်ကိုပေါ်ထုတ်ပြောဆိုခြင်းမရှိကြပါဘူး။မစ္စလေဘက်ဆလက်ကိုခံမှုနဲ့ပတ်သက်ပြီးအဖွဲ့ဝင်139ဦးပါဝင်တဲ့အထွေထွေညီလာခံအတည်ပြုအောင်မှဖြစ်ပါတယ်။ကုလသမဂ္ဂလက်ထောက်ပြောခွင့်ရဖရန်ဟတ်ကဒီသတင်းကိုအတည်မပြုပေမဲ့အထွေထွေညီလာခံကိုနာမည်တစ်ခုပေးပို့လိုက်ထားတယ်လို့တော့အတည်ပြုပြောကြခဲ့ပါတယ်။မစ္စဘက်ဆလက်ဟာချီလီနိုင်ငံသမ္မတအဖြစ်နှစ်ကြိမ်တိုင်တိုင်တာဝန်ထမ်းဆောင်ခဲ့ပြီးကုလသမဂ္ဂအမျိုးသမီးရေးရာဌာနရဲ့ပထမဆုံးအကြီးအကဲဖြစ်ထမ်းဆောင်ခဲ့သူဖြစ်ပါတယ်။ဂျော်ဒန်နိုင်ငံကဇိုင်ဒ်ရိုက်အယ်ဟူစိန်းနေရာမှာလူခွေးဆိုင်ရာအကြီးအကဲဖြစ်အော်ဂူလာ31ရက်နေ့မှာစတင်တာဝန်ယူမှာဖြစ်ပါတယ်။
တနင်္လာနေ့ကအင်ဒိုနီးရှားနိုင်ငံလမ်ဘောက်ကျွန်းမှာလှုပ်ခတ်ခဲ့တဲ့ငရဲတန်းကြောင့်တည်ဆုံးသူရေအတွက်အခုဆိုရင်348ဦးရှိသွားပြီဖြစ်ကြောင်းအင်ဒိုနီးရှားအစိုးရအန်တာရာသတင်းမှာဖော်ပြပါတယ်။အမျိုးသားဘေးအန္တရာယ်လျှော့ချရေးအေဂျင်စီပြောခွင့်ရပြောကြားချက်အရငရဲကြောင့်ဒဏ်ရာရသူ1448ဦးရှိပြီးအိုးရင်ရှေ့ပြောင်းပြရသူပေါင်း36,000ကွဲတော်ရှိတယ်လို့သတင်းမှာဖော်ပြပါတယ်။လမတ်တန်းမြောက်ပိုင်းကယန်းချန်ဒေသမှာတည်ဆုံးမှုအများဆုံးဖြစ်ကြောင်းလည်းသတင်းမှာဖော်ပြပါတယ်။ပြန်ပမာဏ 6.9 ငွေနှုတ်ခဲ့တဲ့နောက်ပိုင်းအဲ့ဒီလမ်းဘောက်ကျွန်းမြောက်ပိုင်းခောင်းတဲ့ဒေတာတွေမှာရေကြီးတဲ့ဒဏ်ခံခဲ့ရတာမို့အခုလို တည်ဆုံးသူဥယျာဉ်တိုးလာခဲ့တာဖြစ်ပါတယ
်
နောက်ဆုံးရမြန်မာနိုင်ငံတကာသတင်းတွေကိုဥကျော်စံတာနဲ့ဒေါက်ခင်မြတ်တို့ပြသသွားတာပါအစီအစဉ်အဆုံးမသက်ခင်သတင်းအချင်းချုပ်ကိုလည်းပြောပြဖို့ရှိပါတယ်အခုတော့သတင်းဆောင်မတွေလည်းရောက်ပါပြီမြန်မာသတင်းလွှာတွေကရခိုင်ရေးကုလသမဂ္ဂဘက်ကတိုက်တွန်းချက်ကိုအရင်ကြည့်အောင်ပါကုလသမဂ္ဂအဖွဲ့အစည်းတွေနဲ့မြန်မာဆွေးနွေးကြားနားလည်မှုစာချုပ်လွှာပါသဘောတူညီချက်တွေအတိုင်းရခိုင်ရေးမှာထင်သာမြင်သာတူးတက်မှုတွေဖော်ဆောင်ဖို့မြန်မာဆွေးနွေးကိုကုလသမဂ္ဂကတိုက်တွန်းပါတယ်ကုလသမဂ္ဂအနေနဲ့ရခိုင်ဒေသတွင်ထိတိယောက်ယောက်ဝင်ရောက်ခွင့်ရဖို့ရခိုင်ဒေသတွင်းကမွတ်စလင်တွေလွတ်လပ်စွာသွားလာခွင့်နဲ့ရခိုင်အတိုင်းပေးရခိုင်အကြံပေးကော်မရှင်ရဲ့အကြံပြုချက်တွေကိုအကောင့်ထည့်ဖော်ဖို့မြန်မာဆွေးနွေးကိုတိုက်တွန်းတာဖြစ်ပါတယ်မတ်တင်ကြီးထိုက်ကစူးစီးတင်ပြထားပါတယ်ခင်ဗျာ
ရခိုင်ပြည်နယ်ရင်းအခြေအနေတွေလက်တွေ့တိုးတက်ရေးမြန်မာဆွေးနွေးဘက်ကဆောင်ရွက်ဖို့ကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးယုံ UNHCR ကုလသမဂ္ဂဖွံ့ဖြိုးရေးယုံ UNDP တို့ကတောင်းဆိုတာဖြစ်ပါတယ်။မြန်မာဆွေးရဘက်ကဆောင်ရွက်ဖို့အဓိကအချက်၃ခုကိုထောက်ပြထားတဲ့အထက်မှာတော့ရခိုင်ပြည်နယ်တဲ့ကိုထိထိရောက်ရောက်ဝင်ရောက်ခွင့်အမှတ်ခံပေးဖို့လူမှုအတိုင်းဝိုင်းအလုံးလွတ်လပ်စွာသွားလာခွင့်အသေးချာပေးဖို့ရခိုင်အကြံပေးကော်မရှင်ရဲ့အကြံပြုချက်တွေကိုလိုက်နာအကောင့်ထည့်ဖော်ဖို့လို့ဖြစ်ပါတယ်လို့ရွှေနေစီယာရဲ့မြန်မာဆိုင်ရာယုံပြောခွင့်ရပေါ်ဘရစ်က VOE ကိုပြောပါတယ
် Well I think it's fair to say that when it comes to the Rakhine crisis nothing is easy for anyone but yes you are right we are calling for effective access
ရခိုင်ကျွန်းနာကိုဖြစ်ရှိမှုကတော့မလွယ်ကူပါဘူးကျွန်တော်အနေနဲ့နားလည်မှုစာချုပ်လွှာရရခိုင်ပြည်နယ်ကိုတကယ်တမ်းဝင်ရောက်ခွင့်ရဖို့တောင်းဆိုပါတယ်ဒါကလည်းသုံးပတ်စုံကသဘောတူထားတဲ့အချက်ပါMOU သဘောတူညီချက်အရကုလဖွဲ့စည်းရေးကိုစီမံကိန်းဒေသတွေကိုဝင်ရောက်ခွင့်ပေးထားတာပါဒါကအရေးကြီးတဲ့အချက်ပါ MOU ထဲကနောက်ထပ်အရေးကြီးတဲ့အချက်ကတော့လွတ်လပ်စွာသွားလာခွင့်ပါဒါကဒေါက်တာကိုဖီအန်နန်ဦးဆောင်တဲ့ရခိုင်ချန်ပီကော်မရှင်ကအကြံပြုထားတဲ့အချက်ချက်လည်းဖြစ်ပါတယ်ရခိုင်ချန်ပီကော်မရှင်ကအကြံပြုထားတဲ့အချက်တွေကိုမြန်မာစိုးရဘက်ကအကောင့်ထည့်ဖို့လဲ MOU ထဲမှာပါပါတယ်အဓိကကျတဲ့အကြံပြုချက်ကတော့မွတ်စလင်လူထုကိုလွတ်လပ်စွာသွားလာခွင့်ကန့်သတ်ချက်တွေကိုဖယ်ရှားပေးဖို့ဖြစ်ပါတယ်တခြားအရင်းအကြောင်းရင်းတွေလည်းပါပါတယ်ရခိုင်ကျန်းမာရေးကော်မရှင်ကဖော်ထုတ်ထားတဲ့အရင်းအမြစ်အကြောင်းရင်းတွေထဲမှာတော့တစ်ခုကတော့ရခိုင်ပြည်နယ်ကနိုင်ငံသားဖြစ်ခွင့်ပြည်မိသူအားလုံးတွေရှင်းလင်းလွယ်ကူစွာနိုင်ငံသားဖြစ်ခွင့်ပေးဖို့လည်းပါပါတယ
်။ UNHCR နဲ့ UNDP တို့ကနိုင်ငံတကာဝန်ထမ်းတွေမောင်တော်မြို့မှာအခြေစိုက်ပြီးရခိုင်မြောက်ပိုင်းမှာလုပ်ငန်းတွေစတင်နိုင်ဖို့ဇွန်လ14ရက်နေ့ကတည်းကခရီးသွားလာခွင့်တင်ထားပေမဲ့အခုချိန်ထိမြန်မာဆွေရဘက်ကအကြောင်းမပြန်သေးတဲ့အကြောင်းလဲဥရဲကြီးညာချက်မှာဖော်ပြပါတယ်။UNHCR UNDP တို့နဲ့မြန်မာအစိုးရကြားရခိုင်ပြည်ပခအရေးဖြည့်ရှင်းဖို့နားလည်မှုစာချုပ်လာလက်မှတ်ရေးထိုးပြီးနှစ်လအကြာမှာအခုလိုတိုက်တွန်းတာဖြစ်ပါတယ်။ရိုဟင်ဂျာဒုက္ခသည်တွေဘေးကင်းလုံခြုံမှုရှိရှိဆန္ဒအလျောက်ထားနေပြန်နိုင်မဲ့အခြေအနေတွေဖန်တီးပေးနိုင်ရေးမှာမြန်မာအစိုးရဘက်ကသဘောတူညီချက်တွေကိုဥဆောင်အကောင့်ထည့်ဖော်လို့မှုကအရေးကြီးတယ်လို့လည်းထောက်ပြကြပါတယ်။ရခိုင်ပြည်ပခါကြောင့်ထွက်ပြေးကြရတဲ့တိမ့်နဲ့ချီတဲ့ရိုဟင်ဂျာတွေဌာနီပြန်နိုင်ရေးအတွက်ကုလသမဂ္ဂအပါအဝင်နိုင်ငံတကာအတိုင်းဝိုင်းကမြန်မာအစိုးရကိုဒီဇိုင်းမှတ်မှတ်တွန်းအားပေးဆောင်ရွက်နေကြတာပါတကယ်တမ်းမြန်မာအစိုးရဘက်ကလက်တွေ့ဆောင်ရွက်လို့တဲ့စံဓာရှိပါသလားဆိုတာကိုတော့မြန်မာဆိုင်ရာ UNHCR ပြောခွင့်ရပေါ်ဘရစ်ကအခုလိုပြောပါတယ
် I cannot speculate about the future with this with I don't mean they have been constructive meetings
နာဂယူရောကမန်းပြောဆိုလို့မဖြစ်နိုင်ပါဘူး။ဒါပေမဲ့ကုလဖွဲ့စည်းရေးနဲ့မြန်မာဆွေးနွေးကြမှာဆွေးနွေးမှုတွေရှိပါတယ်။ဒါကအရေးကြီးပြီးဒါကတိုးတက်မှုလည်းဖြစ်ပါတယ်။အခုနောက်တစ်ဆင့်ကတော့အရေးကြီးတဲ့အဆင့်မှာရခိုင်ပြည်နယ်မြောက်ပိုင်းကိုလွတ်လပ်စွာဝင်ရောက်ခွင့်ရဖို့ဒါမှမဟုတ်ရင်လည်းထိရရဝင်ရောက်ခွင့်ရဖို့ပါ။လူမှုတိုင်းဝန်းတွေနဲ့တွေ့ဆုံပြီးသူတို့ဘာတွေလိုအပ်နေသလဲဆိုတာသိရဖို့ကုလဝန်ထမ်းတွေလွတ်လပ်စွာဝင်ရောက်ခွင့်ရဖို့ဖြစ်ပါတယ်။ကုလဝန်ထမ်းတွေအနေနဲ့လွတ်လပ်စွာဝင်ရောက်ခွင့်ရမယ်ဆိုရင်အကူအညီပေးနိုင်မှုအတွက်လူမှုတိုင်းဝန်းအားလုံးနဲ့တွားရောက်တွေ့ဆုံနိုင်ကြမှာဖြစ်ပါတယ်။
ရိုဟင်ဂျာတိမ့်ချီထွက်ပြေးရတဲ့ရခိုင်မြောက်ပိုင်းပြည်ပခါကတစ်နှစ်ပြည့်တော်မှာဖြစ်ပါတယ်။ရိုဟင်ဂျာတွေကသူတို့ကိုနိုင်ငံသားဖြစ်ခွင့်အမခံပေးဖို့ဘေးကင်းလုံခြုံရေးအမခံချက်ပေးဖို့တောင်းဆိုနေကြတာပါ။မြန်မာဆွေရဘက်ကတော့ထွက်ပြေးရသူအလုံးကိုလက်ခံဖို့အစင်းနှင့်ဖြစ်နေပြီလို့ပြောဆိုထားပေမဲ့နိုင်ငံသားဖြစ်ခွင့်ကလည်းဥပဒေအတိုင်းသာဆောင်ရွက်ရမယ်လို့ပြောဆိုထားတာဖြစ်ပါတယ်။ဒါအပြင်ရိုဟင်ဂျာတွေလွတ်လပ်စွာသွားလာခွင့်ကိုလည်းအမခံထားတာမရှိသေးပါဘူးရှင်။
မတင်ကြီးထိုက်ပါတစ်ဆက်တည်းမှာပဲဒီပြိပခအကြောင်းသတင်းရေးသားတင်ဆက်ဖို့စူးစမ်းသူတွေဘက်ကလည်းဆက်ကြည့်အောင်ပါ၎င်းပြည်နယ်ပြိပခနဲ့ပတ်သက်ပြီးသတင်းလိုက်သတင်းရေးသားတိဖြတ်ဖော်ပြတဲ့ပြည်တွင်းခြေဆိုင်သတင်းမီဒီယာသမားတွေရင်ဆိုင်ရတဲ့အခြေအနေတွေအကြောင်းမြန်မာသတင်းသမားတဦးကိုယ်တိုင်ပြုစုရေးသားထားတဲ့စာရင်းစောင်ဟာ စရမ်းပြိုင်ပွဲအမျိုးအစားတစ်ခုအောက်မှာပထမဆုံးချင်းမြင့်ခံရပါတယ်ဒီအကြောင်းစရမ်းပြုစုရေးသားတင်သွင်းသူကိုညံလင်းကိုဆက်သွယ်မေးမြန်းပြီးတော့တင်ပြထားပါတယ်စကလုံးများ၏အန်ဒရယ်ရိုဟင်ညာပြည်ပခန့်နှင့်ပတ်သက်၍တရင်ရေးသားဖော်ပြကြသည့်မြန်မာသတင်းသမားများရင်ဆိုင်ရသည့်အထူးအခက်အခဲများလို့ဆိုရမယ့်ခေါင်းစဉ်နဲ့စရမ်းကိုပြုစုသူကတော့အမေရိကန်ပြည်ထောင်စုကန်ဆက်စတက်ကတူမှာသတင်းစာပညာရပ်နှင့်လူမှုဆက်သွယ်ရေးပါတယ်ရနဲ့လက်ရှိ PhD ပါဂူဘွယ်ရန်တယောက်နေသူကိုညံလင်းမှာသူတယောက်နေတဲ့ PhD တန်းအတွက်စာသတင်းတစ်ခုမှတင်သွင်းဖို့ဒီနှစ်အစောပိုင်းမှာဆက်သွယ်မေးမြန်းပြီးပြုစုရေးသားခဲ့တဲ့စာရန်ကို Washington DC မြို့တော်မှာဩဂုတ်လ6ရက်နေ့ကနေ9ရက်နေ့ထိကျင်းပနေတဲ့ AEGMC Conference ကိုပေးပို့တင်သွင်းတာဖြစ်ပါတယ်။သူရဲ့စာရန်ဟာမာခန်ကျောင်းသားစာရန်ပြိုင်ပွဲဆိုတဲ့ခေါင်းစဉ်အောက်မှာတင်သွင်းကြတဲ့စုစုပေါင်းစာရန်28ဆောင်ထဲမှာပထမဆုံးချီးမြှင့်ခံရပြီးတော့ Conference မှာသူကိုယ်တိုင်စာရန်ကိုလာရောက်ဖတ်ကြားခွင့်ရတာပါ။အများအားဖြင့်ရန်ကုန်မြို့မှာအခြေစိုက်တဲ့သတင်းမီဒီယာ10ခုကသတင်းတောင်းနဲ့အယ်ဒီတာ18ယောက်ကိုဒီနေ့အစောပိုင်းမှာအွန်လိုင်းကနေဆက်သွယ်ပြီးရခိုင်ပြည်ပခန့်နဲ့ပတ်သက်လို့သတင်းလိုက်ရေးသားတီးဖြတ်တင်ပြတာမှာရင်ဆိုင်ကြရတဲ့အခြေအနေတွေကိုမေးမြန်းထားပြီးတော့သူစရန်ကိုပြုစုထားတာဖြစ်ပြီးသတင်းတော့တွေရင်ဆိုင်ရတဲ့အခြေအနေတချို့နဲ့ပတ်သက်လို့သူသိရတာကိုကိုညံလင်းက VOA ကိုအခုလိုပြောပြပါဗျ
။ဒီပြည်ပခန့်ဖြစ်တဲ့နေရာကိုသူတို့တွေလုံးလက်လက်သတင်းယူလို့မရတာပဲ။နောက်ဒုတိယတစ်ချက်ကပါလဲဆိုတော့ဒီအစိုးရဘက်နဲ့စစ်တပ်ဘက်ကိုသူတို့ချင်းကပ်ပြီးတော့အင်တာဗျူးတဲ့အခါမှာသူတို့မှာအခက်အခဲတွေရှိတယ်။မေးရခြင်းတဲ့ဟာကိုလွတ်လပ်လပ်မေးခွင့်မရဘူး။မေးတဲ့အခါမှာလည်းတအားအခက်ဆက်တဲ့ဟာတွေမှာဆိုလို့ရှိရင်ဒီလိုမေးခွင့်မေးတဲ့အတွက်တချို့သတင်းတော့ပြောဆိုလို့ရှိရင်ဝန်ရင်ပေးခံတဲ့အခြေအနေတွေရှိတယ်ဗျာလေ။အဲ့တော့နောက်စဉ်ကမှုကပါလဲဆိုတော့ဒီအသေးစားခံရခိုင်တချို့ရဲ့ PR တွေကိုခံရတယ်ဆိုပြီးတော့ပြောကြတယ်ခင်ဗျာ။အဲ့တော့ပါလို့ဆိုတော့ဒီပရိပကကိုအဓိကသတင်းလိုက်တဲ့သတင်းသမားအများစုရတယ်ပဲရခိုင်ပြည်ဖြစ်တဲ့ခါကျတော့ကုလူမျိုးချင်းချင်းကိုယ့်ဘက်ကိုမရက်ပြည်ပဲနဲ့ကိုယ့်ဘက်ကိုရက်တယ်ဆိုပြီးတော့ဟိုသူတို့ဆွဆွရတယ်ရှိတယ်အဲ့တော့တချို့ဒီသတင်းသမားတွေဆိုလို့ရှိရင်ဟိုတစ်စပေါ့ဆိုပြီးတော့ဟိုဆွဆွဲခံရတာပြစ်တင်ပြောဆိုခံရတယ်ရှိတယ်ခင်ဗျာ
အခုပြောပြသွားတာကတချို့အခြေအနေတွေပဲဖြစ်ပြီးသတင်းသမားတွေပေါ်တစ်ဖက်လူမှုဝန်ဝိုင်းကယုံကြည်မှုမရှိတာကိုရလာတဲ့အချက်လက်ကိုနောက်ထပ်စစ်စစ်အတည်ပြုဖို့ခက်ခဲတာကိုကိုယ်တိုင်ပြင်ကိုမိသားစုရဲ့ဘေးကင်းလုံခြုံရေးပိုင်းကိုပါစိုးရင်ရတာတချို့ပြည်ရဲ့တွင်မှာဆိုချင်းချောက်ခံရတာတွေရင်ဆိုင်ကြတဲ့အခြေအနေတွေလည်းရှိတယ်လို့ကိုညာလင်းကပြောပါတယ်။ဒါအပြင်တရင်နောက်တွေဘက်ကရေးသားတင်ပြလာတဲ့သတင်းတွေကိုတီးဖြတ်ရတဲ့အရေးတာတွေအပိုင်းမှာရင်ဆိုင်ရတာတွေကိုလည်းကိုညာလင်းကပြောပြပါတယ်
။ဘင်းချက်လက်ရရှိရေးကိစ္စတွေမှာသူတို့ကအဆင်ပြေမှုတွေရှိကြတယ်လို့ဆိုတယ်ခင်ဗျ။အဲ့တော့နောက်ပြီးတော့ဒီသူတို့တရင်နောက်တွေစီကတက်လာတဲ့သတင်းတွေကိုညာညာတတဖြစ်ဖို့အတွက်လောရတဲ့ခမလည်းသူတို့အခက်အခဲတွေရှိတယ်လို့ပြောကြပါတယ်။နောက်တစ်ခုကဒီသူတို့တနမာတွေဘေးကင်းလုံခြုံရေးအတွက်မှလည်းပဲသူတို့စင်ကမှုတွေရှိတယ်လို့ဆိုကြပါတယ်ကြာ။နောက်တစ်ခုကဒီကျင်းပိုင်းဆိုင်ရာကိစ္စပေါ့။အဲ့တော့သူတရင်သဘောကြတော့ဒီဟာကိုချက်တင်ဖော်ပြဖို့တင့်တယ်။ပေါ်လဲပေါ်ပြရမယ်ပြောလို့ဒါပေမဲ့တွဲမှကြည့်ပြန်တော့လည်းပဲအကြောင်းကြောင့်ဒီတရင်ကိုထည့်ပြီးပေါ်ပြခြင်းလို့ဆိုတဲ့သဘောတရားတွေရှိလာတာပေါ့။အဲ့တော့ကျင်းပိုင်းဆိုင်ရာသူတို့ယူဆတွေရှိတယ်။နောက်တစ်ခုကြတော့ဒီကိုယ့်ရဲ့နိုင်ငံရေးပန်းဆိုင်ရာခံယူချက်ကလည်းပဲသတင်းလေးကိုတိကျတဲ့အခါမှာပေါ်နေခေါ်ကြတဲ့အခါမှာတော်မမှုရှိတယ်ဆိုပြီးတော့လည်းပြောကြပါတယ်ခင်ဗျအဲ့တော့ပြောလို့ရှိရင်တော့ဟိုအတောက်တွေစီကတက်လာတဲ့ဟာတွေကိုညံ့ညတ်တာဖြစ်ရေးဒီသတင်းကြောင့်သူ့သတင်းတောက်တွေဘေးရန်တွေမကြောက်ဘူးလေခါပြီးတော့ကျင်းပိုင်းဆိုင်ရာဟိုချီလုံချလုံဖြစ်ရတဲ့စီမောက်မှုတွေလည်းပဲဒီတာတွေဘက်မှာရှိတယ်ဆိုပြီးတော့ပြောကြတာပဲရှိတယ်ခင်ဗ
ျနောက်ထပ်ကြီးမားတဲ့အခက်အခဲတစ်ခုကတော့အသုံးနှုန်းကိစ္စပါဒီပြည်ပကမှာအဓိကဖြစ်တဲ့မွတ်စလင်တွေကသူတို့ကိုသူတို့ရိုဟင်ဂျာလို့ခေါ်ဆိုသလိုနိုင်ငံတော်တိုင်းဝိုင်းကလည်းအဲ့ဒီအတိုင်းခေါ်ဆိုသုံးဆွဲပေမဲ့ဒါကိုမြန်မာအစိုးရကလက်မခံတယ်လို့မြန်မာလူမှုအသင်းမှလည်းသဘောမတူသူတွေရှိနေပါတယ်။ဒီအပေါ်မှာရောပြည်တွင်းသတင်းသမားတွေမှာဘယ်လိုသဘောထားရှိကြပါသလဲ
။အဲ့ဒီအတုံးလုံးနဲ့ပတ်သက်လို့ရှိရင်ဟိုသူတို့အားလုံးပြည်ထောင်တဲ့အတိုင်းပဲဆော့ဖ်ပေတက်ကလက်မခံတာတို့အစိုးရကမကြိုက်တာတို့အဲ့ဒီအကြောင်းကြားချက်တို့ကြောင့်ဟိုပင်ဂလီဆိုတဲ့အတုံးလုံးပဲဆက်ပြီးတော့သုံးကြတယ်ပေါ့လေ။အဲ့တော့ရုံးကြလို့တုံးတဲ့ပြဿနာတွေရှိတဲ့ကြောင့်မတုံးကြတာပေါ့အဲ့တော့နောက်တစ်ခုကတချို့သတင်းသမားတွေမှလည်းပဲသူတို့ကိုယ်နိုင်ကိုပါဘူးဒီရုံးကြဆိုတဲ့ဟာမရှိဘူးဆိုပြီးတော့သူတို့နဲ့ကြောင့်ဒီထားကြတာလည်းပါပါတယ်ဒါကြောင့်လည်းပဲဒီရုံးကြဆိုတဲ့ဟာမတုံးမနဲ့ပင်ဂလီဆိုတဲ့ဟာပဲတုံးကြတာရှိတယ်ပေါ့လေဒါမဲ့အင်္ဂလိပ်ပိုင်းမှာရေးတဲ့သူတွေကြားပြန်တော့လည်းပဲဒီသကလုံးကိုသူလွတ်လပ်ဆုံးကြတာရှိပါတယ်ခင်ဗျာကျွန်တော်ဒီပါတန်းမှာကတော့ဒီကလုံးနဲ့ပတ်သက်ပြီးတော့ကျွန်တော်နိုင်ငံကမှာတော့ဒီလိုသုံးနေတာပဲဒီဘက်မှာတော့ဒီလိုသုံးနေအဲ့လောက်တော့ကျွန်တော်ဖော်ပြထားပါတယ်
။ကိုညာလင်းဟာ Fulbright ပညာတော်တင်ဆုရပြီး Massachusetts ပြည်နယ် Boston မြို့ Emerson College ကနေသတင်းစာပညာနဲ့2019ခုနှစ်မှာမဟာပွဲရပြီးတဲ့နောက်အခုပါရဂူဘွဲအတွက်ဆက်တက်နေတာဖြစ်တယ်လို့တလားတစ်ချိန်ထူမော်ကွန်းမဂ္ဂဇင်းရဲ့ Editor ချုပ်ဖြစ်လက်ရှိအချိန်ထိလှုပ်ဆောင်နေစေဖြစ်ပါတယ်
။ကိုရာရှင်များရှင် မြန်မာနိုင်ငံရဲ့စီးပွားရေးနဲ့ဖွံ့ဖြိုးတိုးတက်မှုတွေမှာအများကြီးဝါဒကြောင့်အဟန့်ကြားတွေဖြစ်နေရတယ်လို့တရုတ်စိုးရအာဝေါ် Global Times သတင်းစာရဲ့စောင်းမားတစ်ဆောင်ကမကြသေးခင်တုန်းကပဲထောက်ပြထားပါတယ်။အစိုးရမဟုတ်တဲ့ NGO အဖွဲ့အစည်းတွေများလုံးကအများပြည်သူသဘောထားကိုဦးစားပေးလွှင့်တာတွေကြောင့်အစိုးရအနေနဲ့မူဝါဒချမှတ်ရမှာအားနည်းချက်တွေရှိနေပြီးအရေးကြီးတဲ့စီမံကိန်းတွေကိုအကောင့်ထဲမပေါ်နိုင်ပဲဖြစ်နေရတယ်လို့လည်းထောက်ပြထားပါတယ်။မြန်မာနိုင်ငံရဲ့လက်ရှိအခြေအနေမှာဒီမိုကရေစီလွတ်လပ်ခွင့်တွေပတ်ဝန်းကျင်ထိန်းသိမ်းရေးလိုအပ်ချက်တွေကိုဦးစားပေးတင်သလားစီးပွားရေးနဲ့ဖွံ့ဖြိုးတိုးတက်မှုတွေကပိုးပြီးတော့အရေးကြီးသလားဆိုတာကိုတော့ VOES နေနေညတိုက်ရိုက်လေးလိုက်စီစဉ်မှာဆွေးနွေးကြရအောင်ပါရှင်။သောရရှင်တွေရဲ့အမြင်တွေကိုပါဝင်ဆွေးနွေးကြဖို့ဖိတ်ခေါ်ချင်ပါတယ်။ပါဝင်ဆွေးနွေးမိမျက်လူသူတွေအနေနဲ့ VOES ရဲ့ဖုန်းနံပါတ်0932382555လေးကိုခေါ်ယူပြီးတော့ဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အတန်ဖိုင်နဲ့ပဲဖြစ်ဖြစ် VOE ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOE ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ပြီးသားပေးပို့ထားနိုင်ပါတယ်။ဒီနေ့ကဓာတ်ရိုက်လူလိုက်စီစဉ်ကကြိုဆိုပါရစေ
။ VOE ရဲ့ဓာတ်ရိုက်လူလိုက်စီစဉ်ဒီမှာပါဝင်ဆွေးနွေးပြီးတော့ကိုယ့်ရဲ့လွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်ကိုအကျိုးရှိထိရောက်စွာအသုံးချပါလို့တိုက်တွန်းရင်းဖိတ်ခေါ်ပါရစေ။အခုတော့တောဝက်ကလေးတွေရဲ့နောက်ဆက်တွဲသတင်းတွေကိုပြောပြပါမယ်။ထိုင်းမှာနိုင်ငံမဲဖြစ်နေတဲ့မြန်မာတိုင်းရင်းတွေဘွားတောဝက်ဘောလုံးအတင်းသားလူငယ်တို့ဦးနဲ့လက်ထောင်ဒီပြဆရာတို့ကိုထိုင်းဆူရကမနေ့ပေါ်ဒီနေ့ကပဲနိုင်ငံသားဖြစ်ခွင့်ပေးလိုက်ပါပြီ။မြန်မာနဲ့နယ်စပ်ချင်းထိစိုက်နေတဲ့ထိုင်းနိုင်ငံမြောက်ပိုင်းမဲဆိုင်မြို့ကရေပြည့်နေတဲ့လိုင်ကလေးသူတို့၄ဦးနဲ့အတူတခြားဘောလုံးအတင်းသား၉ဦးတို့သုံးပတ်ကြာပိတ်မိနေတဲ့သတင်းကိုနိုင်ငံကကစိတ်ဝင်စားဖော်ပြပြီးတဲ့နောက်သူတို့တွေနိုင်ငံမဲဖြစ်နေတဲ့သတင်းကိုလည်းလေးပေးဖော်ပြထားကြတာပါ။ဒါနဲ့ပတ်သက်ပြီးတော့မန်ရင်ချင်းနိုင်ကဆက်ပြောပြပါမယ်
။တောဖက်ဘောလုံးအသင်းရဲ့လက်ထောက်နီးပြရှမ်းနွယ်ဘွားအက်ပိုးချန်တဝါနဲ့အသင်းသားတွေဖြစ်တဲ့ဝနွယ်ဘွားအဒေါ်ဆမ်အွန်နောက်ပြီးရှမ်းနွယ်ဘွားတွေဖြစ်တဲ့ပွန်ချိုင်ကမ်လန်နဲ့မွန်ဂိုဘွန်ပီယန်တို့လေးဦးကိုမဲဆိုင်မြို့နယ်အုပ်ချုပ်ရေးမှူးစုံဆက်ခနာကမ်ကိုရိုင်းထိုင်းနိုင်ငံသားကပ်ပြားတွေကိုဩဂုတ်လ၈ရက်နေ့ကအခမ်းအနားနဲ့ပေးအပ်ခဲ့တာပါ။ဒါအပြင်ထမ်းလွန်လှိုင်ကူတဲ့ပိတ်မိနေတဲ့အထဲမှာမပါပေမဲ့နိုင်ငံမဲ့ဖြစ်နေတဲ့နောက်ထပ်ရှမ်းနွယ်ဘွားတောဘွက်ဘောလုံးအတင်းသားတအူးကိုလည်းသူတို့၄ဦးနဲ့အတူထိုင်းနိုင်ငံသားဖြစ်ခွင့်ပေးလိုက်ပါတယ်။သူတို့အားလုံးထိုင်းနိုင်ငံသားဖြစ်ဖို့လိုအပ်တဲ့အချက်လက်အားလုံးနဲ့ကိုက်ညီမှုရှိကြောင်းလည်းမဲဆိုင်အုပ်ချုပ်ရေးမှူးကအခုလိုပြောပါတယ
်။3คนในตรงนี้เกิดในไทยพ่อแม่
သူပြောသွားတာကသူတို့အားလုံးလိုအပ်တဲ့အချက်လက်တွေနဲ့ပြည့်စုံမှုရှိကြပါတယ်။ထိုင်းမှာမွေးတဲ့ကလေးတိုင်းထိုင်းနိုင်ငံသားဖြစ်ဖို့အတွက်ထိုင်းမွေးစည်းမဖြစ်မနေရှိရမှာဖြစ်ပါတယ်လို့ပြောသွားတာပါ။လှိုင်ကူရဲပိတ်မိခဲ့တဲ့လူငယ်ဘောလုံးအသင်းရဲ့တုံလုံ၆ချားဖွယ်ရအချင်းကြီးဟာထိုင်းမှာနိုင်ငံမဲ့ဖြစ်နေသူတွေအရေးကိုမိမောင်းထိုးပြလိုက်တယ်လို့ဆိုရမှာပါ။အခုလိုသူတို့တွေကိုထိုင်းနိုင်ငံသားဖြစ်ခွင့်ပြုလိုက်တာနဲ့ပတ်သက်လို့ရရှိထားတဲ့အချက်လက်တွေကိုထိုင်းနိုင်ငံအခြေစိုက်ရှမ်းတန်တော်ဆင့်သတင်းဌာနအက်ဒီတာဆိုင်းမင်းက VOE ကိုအခုလိုပြောပြပါဗျာ
။အမှန်တော့ဒီထိုင်းကပေးတဲ့ဟာတွေကနေတောင်နေနေသေးတယ်။အမှန်တော့သူများနိုင်ငံကိုလေးလာကြည့်လိုက်လို့ရှိရင်သူကလေးနှစ်တို့၆နှစ်တို့အဲ့လိုမျိုးတွေယာယီတွေယာယီကနေတစ်စစ်နိုင်ငံတက်ကတ်တွေထုတ်ပေးတာတွေရှိတယ်။ဒါပေမဲ့ဒီထိုင်းဥပဒေကတော့သူတို့ကအကြဆုံးပဲပေါ့နော်ဘေးတက်လေးရှိဘူး။ဒါပေမဲ့တစ်ဖက်ကလည်းဒီကလေးကသူတို့ပြောတဲ့ဟာကတော့လိမ္မာရေးချမှုရှိတယ်။ဒီထိုင်းနိုင်ငံမှာမွေးဖွားတဲ့အကြောင်းတက်တွေရှိတယ်။ထိုင်းကထုတ်ထားတဲ့ဒီနိုင်ငံတက်ကတ်ဘေးရေးဥပဒေအမှတ်23နဲ့ကိုက်ညီတယ်ဆိုပြီးတော့မှဒီကိုက်ညီချက်တွေအများအပြားနဲ့သူတို့ကပေးတယ်လို့ပြောတယ်
။ထိုင်းမှာနိုင်ငံသားဖြစ်ဖို့အလွန်ခက်ခဲပြီမဲ့အခုလိုနိုင်ငံတကာသတင်းမီဒီယာတွေရဲ့အထူးအာရုံစိုက်အလေးပေးဖော်ပြမှုကြောင့်ထိုင်းအစိုးရကတောဝက်ဘောလုံးအသင်းသားတချို့ကိုအရေးတယူအလျင်အမြန်နိုင်ငံသားဖြစ်ခွင့်ပေးလိုက်တယ်လို့မြင်ကြောင်းဆိုင်းမင်းကဆိုပါတယ်
။ဒီလောလောလတ်လတ်နိုင်ငံတကာကပ္ပရဲ့အာရုံစိုက်မှုပေါ်တော်တော်လေးကိုကြာရတဲ့အကြောင်းအမြန်ဆုံးလုတ်ပေးတယ်လို့တော့ထင်မိတယ်ခင်ဗျာတခြားအမှုတွေနဲ့ရှင်လို့ရှင်တော့မြန်တယ်ဥမာဒီထိုင်းနိုင်ငံကိုစားပြပနိုင်ငံမှာစက်ကူလေးရင်ခောက်ပြီးတော့မှသွားပြိုင်တဲ့ဒီမောင်ထောင်းကြီးဆိုတဲ့ဒီထိုင်းမှာမွေးတဲ့ရှမ်းပြည်သားတွေပေါ့နော်သူလည်းမြန်မာပြည်ရှမ်းပြည်သားပေါ့နော်သူ့မှာလည်းဒီအပြည့်စည်ဝန်ကြီးချုပ်ဖြစ်တဲ့အချိန်တုန်းကပေးနေဆိုပြီးကတိပေးခဲ့တယ်ဒါပေမဲ့သူကအခုထက်ထိမရသေးဘူးပေါ့နော်
ရှမ်းပြည်နယ်နေဆက်ချင်းထိဆက်နေတဲ့မဲဆိုင်မျိုးကကြောင်းတွေမှာမြန်မာနိုင်ငံကတိုင်းရင်းတွေပွားကလေးအများပြတက်ရောက်တင်ကြားနေတယ်လို့လဲဆိုင်မင်းကပြောပါတယ်။ထိုင်းနိုင်ငံမှာကလေးတိုင်းပညာတက်မြောက်ရမယ်ဆိုတဲ့မူဝါဒနဲ့အညီနိုင်ငံမဲ့ဖြစ်နေပေမဲ့မြန်မာတိုင်းရင်းတွေပွားကလေးတွေဟာစတင်ကြားခွင့်ရကြတယ်လို့သူကဆိုပါတယ်။
ထိုင်းအစိုးရရဲ့စီးရင်စရာတွေအရနိုင်ငံမဲ့အဖြစ်စီးရင်သွင်းထားသူပေါင်း9000ကြီးပါရှိပေမယ့်အစိုးရမဟုတ်တဲ့NGOအဖွဲ့တွေရဲ့
စစ်တမ်းတွေအရထိုင်းနိုင်ငံမှာနိုင်ငံမဲ့ဖြစ်နေတဲ့လူဦးရေဟာ3000ကျော်ရှိနိုင်တယ်လို့ပြောပါတယ်ရှင်။မဲဆိုင်မျိုးထမ်လွန်းနိုင်ကူတွေကကဲထုတ်ထားတဲ့တောဝက်ဘောလုံးအတင်းသားလေးတွေနဲ့ပတ်သက်တဲ့နောက်ဆက်တွဲသတင်းကိုနိုင်ရင်တင်ပြပြသွားတာပါ။ထိုင်းနိုင်ငံဆိုင်ရာနောက်သတင်းတစ်ပုဒ်ကတော့မူရစီဝါရီထပ်မိတဲ့သတင်းပါ။ရွှေဒရီကန်နယ်မြေမဲခေါမြစ်ကိုဖြတ်ပြီးတော့တ ဒါနဲ့ပတ်သက်လို့ view ရဲ့ထိုင်းချိန်ဆက်တဲ့တော့မအေးမကသတင်းပေးပို့ထားပါရခင်ဗျာ
ထိုင်းမြန်မာလာအိုသုံးနိုင်ငံထိစပ်နေတဲ့ရွှေတရီကန်ဒေသကနေလာတဲ့စိတ်ကြွစေးပေါင်း48သိန်းကျော်ကိုတယ်ဆောင်လာတဲ့ကားစီးကိုရက်တန့်ခိုင်းရကနေကားပေါ်ကလူတွေထွက်ပြေးသွားတဲ့အတွက်ထိုင်းရဲတွေကရှာဖွေဖမ်းဆီးခဲ့ရမှာအမျိုးသမီးတဦးကိုသာဖမ်းဆီးမိခဲ့တယ်ဆိုပြီးရဲမှူးကြီးဖြစ်စ်ထောင်ဒီကတော့သတင်းတောက်တွေကိုအခုလိုရှင်းပြသွားခဲ့ပါတယ
်ထိုင်းနိုင်ငံကကစလော့ပတ်ပေကိုလွတ်သွားမှာဆက်နေဖို့တော့ဆက်လို့တကောင်တော့ဆိုတော့9တန်
းရဲမှူးကြီးဖြစ်စ်ထောင်ဒီနဲ့တရရင်210ကတာဝန်ရှိသူတွေပူးပေါင်းပြုလုပ်ခဲ့တဲ့သတင်းစာရှင်းလင်းပွဲမှာတော့စိတ်ကြွဆေးပြားပေါင်း4.8တန်းကျော်တယ်ဆောင်လာတဲ့အနေရောင်ကားငယ်တစ်စီးကိုရှာဖွေဖို့အတွက်ရက်တန့်ခိုင်းရမှာကားပေါ်မှာပါလာတဲ့သူတွေကခက်ပြေးသွားခဲ့ပြီးခြုံတစ်ခုထဲမှာပေါအောင်နေတဲ့အသက်33နှစ်အရွယ်အမျိုးသမီးတဦးကိုပဲဖမ်းမိခဲ့လို့ဆိုပါရယ်အခုဖမ်းဆီးမိတဲ့စိတ်ကြွဆေးကြားတွေကတော့၉သုံးလုံးတစ်စိတ်ကင်ကားပုံနဲ့စတင်ထုတ်လုပ်တာဖြစ်တယ်လို့လည်းဆိုပါရယ်အဲ့ဒီတစ်စိတ်ကတော့သူတို့ဖမ်းမိတဲ့တစ်စိတ်အစ်စ်ဖြစ်တယ်လို့လည်းဆိုပါရယ်အခုလိုမျိုးဖမ်းဆီးနိုင်တာဟာစိတ်ကြွဆေးပြားတွေအများအပြားဝင်ရောက်လာတဲ့ဆိုတော့ကြိုတင်သတင်းရထားတာကြောင့်နကောင်ဖနုံပြည်နယ်အဝေးပြေးလမ်းမ1-1နဲ့1-3လမ်းမတွေမှာရဲနဲ့စစ်တပ်ပူးပေါင်းအဖွဲ့တွေကပိတ်ဆို့ရှာဖွေနေကြတာလို့ဆိုပါတယ်စိတ်ကြွဆေးအများအပြားတဲဆောင်လာတဲ့တိုယိုတာအနှက်ရောင်ကားကိုဩဂုတ်လ9ရက်နေ့ည8:00ကျော်အချိန်မှာတွေ့ရှိခဲ့တာဖြစ်ပြီးတစ်သေးခိတ်နဲ့1ကီလိုမီတာအကွာမှာပဲကားကပြန်ကွက်ပြီးမောင်းပြေးခဲ့တယ်လို့လည်းရဲမှူးကြီးကဆိုပါတယ်စစ်တပ်နဲ့ရဲတွေဟာလမ်းမတွေကိုပိတ်ထားပြီးဖြစ်လို့မောင်းပြေးဖို့မလွတ်နိုင်တော့တာကြောင့်ကားကိုရက်တန့်ပြီးဝိရစေဝါသမားတွေကဖက်ပြေးခဲ့တာကိုစစ်တပ်ကလိုက်လံရှာဖွေဖမ်းဆီးခဲ့တယ်လို့ဆိုပါရယ်အဲ့ဒီအခါမှာတော့ခြုံထဲမှာပေါအောင်နေတဲ့အမျိုးသမီးတဦးကိုစစ်သေးအဖွဲ့တွေကရှာဖွေတွေ့ရှိခဲ့တာလို့လည်းဆိုပါရယ်အဲ့ဒီအမျိုးသမီးကိုတော့ထိမ့်သိမ်းထားပြီးဆက်လက်စစ်သေးနေပါရယ်ကာလာတန်ဖိုးဗန့်ငွေတန်ပေါင်း900ကျော်တန်ဖိုးရှိတဲ့စိတ်ကြွသေးတဲ့အတူဖမ်းဆီးမိတဲ့အမျိုးသမီးရဲ့ဘဏ်အကောင့်မှာလည်းဗန်းွေတန်းနဲ့ချီပြီးစည်ရင်ရှိနေတာကြောင့်ဆက်လက်စစ်သေးနေပါတယ်။ဖက်ပြေလွတ်မြောက်သွားတဲ့သူတွေဖြစ်တဲ့မူရီခိုင်းဝင်တွေကိုတော့ဆက်လက်ဖော်ထုတ်သွားမှာဖြစ်တယ်လို့လည်းဟော်ကုန်းလ၈ရက်နေ့မှာပြုလုပ်ခဲ့တဲ့သတင်းစာရှင်းလင်းပွဲမှာဆက်ရနာပိုင်ကြီးကထုတ်ပေါ်ပြောဆိုသွားပါတယ်ရှင်
။မအေးပါပါ။ကျွန်တော်တို့ VOE ရဲ့ email လိပ်စာကတော့ burmese@voenews.com ဖြစ်ပါတယ်။ VOE စီစဉ်တွေကို VOE ရဲ့ website ဖြစ်တဲ့ burmese.voenews.com မှာလည်းနားဆင်ကြည့်ရှုနိုင်ပါတယ်။မကြခင်အစီအစဉ်ဒုတိယပိုင်းကိုထုတ်လွှင့်မှာဖြစ်ပြီးတော့မနေ့ကနေ့နားဆင်နေကြမီဒီယာကောင်းထုတ်ချက်အင်္ဂလိပ်စာသင်ခန်းစာသတင်းပတ်ဆင်ခန်းစာတွေထုတ်လွှင့်မှာပါခင်ဗျာ VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို5ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိတိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာတိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့တိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့တိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာတိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ထုတ်လွှင့်ပေးနေပါတယ်။ဒ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာကီလိုဟတ်အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။ဒီမှာဆန္ဒချိန်မနေ့6နာရီခွဲပါပြီ VOA မြန်မာပိုင်းရဲ့ကြာသာပတိနေ့မနေ့ခင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်နေပါတယ်။အခုအစီအစဉ်ဒုတိယပိုင်းကိုလိုင်းနိုမီတာ32 40 48တို့ပြင်လိုင်းလမီတာ190 kHz 1509ကနေပါတိုးချက်ထုတ်လွှင့်ပေးနေပါတယ်။အခုဆက်လက်နားဆင်ကြမှာကတော့မြန်မာနိုင်ငံအကြောင်းကမ္ဘာသတင်းမီဒီယာတွေမှာရေးသားဖော်ပြကြတဲ့အထက်ကကောင်းလို့တင်ဆက်မယ်။ကမ္ဘာသတင်းမီဒီယာတွေကမြန်မာပြည်အစီအစဉ်နဲ့ညနေခင်းအင်္ဂလိပ်စာသင်ခန်းစာတို့ကိုလေ့လာရမှာဖြစ်ပြီးအဲဒီနောက်မှာတော့
Leadership is exceedingly important and responsible.One because
ကောင်းဆောင်မှုပုဂ္ဂိုလ်ရေးနဲ့မြန်မာနိုင်ငံရေးတို့ကိုပါမောက္ခဒေးဗစ်စတိုင်ဘတ်ဘယ်လိုသုံးသပ်ထားပါသလဲ။ဦးကျော်စံတာရဲ့မြန်မာအရေးသုံးသပ်ချက်အစီအစဉ်မှာစောင့်မျှော်နားဆင်ပါ။ဒါ့အပြင်သူယုံကြည်ရအစီအစဉ်ကိုလည်းထုတ်လွှင့်ပေးပါပါ။အခုရင်ဆုံးတော့ဦးကျော်စံတာနဲ့ဒေါက်ခင်မျိုးသက်တို့မူရင်းအားပေါ်မပြတ်ကောက်နှုတ်တင်ဆက်ထားတဲ့ကမ္ဘာသတင်းမီဒီယာတွေကမြန်မာပြည်အစီအစဉ်ကိုနားဆင်ပါခင်ဗျာ။
မအောင်မြင်တဲ့ဒီမိုကရေစီအုံကြွမှုကမြန်မာအနာဂတ်အတွက်ဘယ်လိုလမ်းဖွင့်ရသလဲဆိုရဲ Guns နဲ့ Ellie Mixler ရေးတဲ့ဆောင်းပါးကို time.com မှာဖတ်ရပါတယ်။တဘာဝမှာအကြမ်းကြုတ်ဆုံးအာဏာရှင်စနစ်တစ်ခုကိုပြုတ်ကျအောင်ချင်းချောက်နိုင်ခဲ့ပြီးမြန်မာတပြည်လုံးပြန့်နှံ့တုန်လှုပ်ထောက်ထားစေခဲ့တဲ့အုံကြွမှုကြီးဖြစ်ပေါ်ခဲ့တာနှစ်ပေါင်း30ပြည့်သွားခဲ့ပါပြီ။ဒီ88အရေးတော်ပုံကြီးနဲ့အတူဒေါအောင်ဆန်းစုကြည်ဦးဆောင်တဲ့ NLD ပေါ်ထွက်လာခဲ့ပါတယ်။ထိုစဉ်ကနေဆိုင်ရင်အခုမြန်မာနိုင်ငံဟာအများကြီးပြောင်းလဲသွားခဲ့ပါပြီ။ဒေါအောင်ဆန်းစုကြည်ဟာလည်းအခုခါမှာရွေးကောက်ခံရသအစွဲခေါင်းဆောင်ဖြစ်နေပါပြီ။နိုင်ငံတကာစီးပွားရေးတန်ခတ်မှုတွေရုပ်သိမ်းသွားပြီးမြန်မာနိုင်ငံရဲ့ GDP ခေါ်အမျိုးသားအသင်းထုတ်လုပ်မှုဟာလည်းနှစ်စဉ်600ဂိုင်းနှုန်း900ဂိုင်းနှုန်းအထိတိုးတက်လာနေတယ်လို့ကမ္ဘာ့ဘဏ်စည်းရုံးကဖော်ပြထားပါရတဲ့။မြန်မာနိုင်ငံဟာနိုင်ငံတကာအသိုင်းအဝိုင်းတွေကိုလည်းပြန်ဝင်လာနိုင်ခဲ့ပြီလို့ဆိုပါရတယ်။ဒါပေမဲ့လည်းအခြေခံအဆောက်အုံတွေလိုအပ်နေဆဲဖြစ်ပြီးတိုင်းရင်းသားပဋိပက္ခတွေလည်းရှိနေသေးပါစစ်တပ်ကျူလူလာတဲ့အုပ်စုကစီးပွားရေးကိုထုတ်ကင်ထားပြီးပညာရေးကျန်းမာရေးအစဉ်တန်းဟာလည်းဒေတာတွေမှနောက်ကျကြရင်ဆက်ဖြစ်တယ်လို့ဆိုပါတယ်ကလေးငယ်၃ပုံ၁ပုံဟာအာဟာရဓာတ်ထွက်တဲ့နေတယ်လို့ယူနီဆက်ဖြတ်စည်းရင်းစရာကိုကိုကဖော်ပြထားပါတယ်တစ်ချိန်တည်းမှာပဲ68ရဲ့ရည်မှန်းချက်ပန်းနိုင်တချို့ဟာလည်းပဲအကောင့်ထဲပေါ်ဖို့အလန့်ဝေးနေပါသေးတယ်အခြေခံဥပဒေအရစစ်တပ်ရဲ့လက်အောက်ထားကလည်းအပြေအဝမလို့မြောက်ကြသေးပါဘူးတခိုင်ပြည်နယ်ဘက်မှာဆိုရင်လူမျိုးစုလိုက်ဖယ်ရှားဆင်းလင်းတဲ့အတွက်ရိုဟင်ဂျာ9သိန်းဘင်္ဂလားဒေ့ရှ်ဘက်ကိုထွက်ပြေးခဲ့ရတယ်လို့ဆိုပါတယ်။ဒေါန်ဆန်းစုကြည်အစိုးရလက်အောက်မှာတောင်နိုင်ငံရေးအကျဉ်းသားတွေဟာလည်းပဲ200ကျော်အထိရှိနေဆဲဖြစ်ပြီးအဲဒီက50ခန်းဟာရုံးတင်စစ်ဆေးခြင်းမရှိဘဲထောင်ထဲရောက်နေရတယ်လို့ AP ကပြောတယ်စသဖြင့်ရေးသားထားပါတယ်ခင်ဗျာ
။မြန်မာနိုင်ငံမှာအတူလက်တွဲနေထိုင်ဖို့အတွက်ဖြစ်ပါမလားဆိုတဲ့ခေါင်းစဉ်နဲ့ Eurasia View စာဆောင်ရဲ့သူ့အမြင်ကဏ္ဍမှာဖော်ပြထားတဲ့ကမ္ဘောဇာဝင်ရဲ့ဆောင်းပါးကိုတင်ပြပေးပါရစေ။လက်ရှိအနာရဲ့ NLD ပါတီတိုင်းဒေသခေါင်းဆောင်တွေနဲ့တက်မတော်လို့ကြားတက်တဲ့အချိန်မြောက်သုံးဖွင့်ဆိုင်တွေ့ဆုံပွဲကိုမကြသေးခင်ကကျင်းပနိုင်ခဲ့ပေမဲ့ကာလကြာရှည်စွာဖြစ်ပေါ်နေတဲ့ပြည်ရင်းစစ်ရက်ဆိုင်သွားနိုင်ဖို့ကတော့ရက်လက်ကောင်းတွေထွက်မလာနိုင်ဘူးဆိုတော့ကိုလူတိုင်းသိကြပါတယ်တဲ့ပြည်ရင်းစစ်ရက်စီဖို့အတွက်အဓိကအတားအဆီးဖြစ်နေတာကတက်မတော်ဖြစ်ပြီးဗိုလ်ချုပ်ကြီးတွေဟာအာဏာကိုဆောက်ကန်ထားတယ်လို့ညှိနှိုင်းပွဲတွေမှာအယက်သားအစိုးရဘက်ကနေမလှန်နိုင်အောင်ပါကြိုးစားနေတယ်လို့ဆိုပါတယ်။တကယ်တော့ဒီတက်မတော်ဟာဗိုလ်ချုပ်အောင်ဆန်းမတည်ခဲ့တဲ့တက်မတော်ဖြစ်ပေမဲ့1962ဗိုလ်ချုပ်နေဝင်အာဏာသိမ်းပြီးတဲ့နောက်မှာမဟာလူမျိုးကြီးဝါဒကိုကျင့်သုံးခဲ့တယ်လို့ဝေဖန်ပါတယ်။ဗိုလ်ချုပ်အလုတ်ကြံခံခဲ့ရတဲ့နောက်ပိုင်းဒီတက်မတော်ဟာဗိုလ်ချုပ်အောင်ဆန်းရဲ့တိုင်းရင်းသားတွေနဲ့ပေါင်းစည်းပြီးဖက်ဒရယ်ပြည်ထောင်စုတည်ထောင်ဖို့အတွက်ချုပ်ဆိုခဲ့တဲ့ပင်လုံစာချုပ်ကိုအလေးထားတာမတွေ့ရဘူးလို့အပြစ်တင်ပါတယ်။တက်မတော်ရဲ့ဒုတိယမျိုးဆက်ဗိုလ်ချုပ်တန်းရွှေလက်ထက်မှာ2008ခုနှစ်နာဂစ်ဖွဲ့စည်းပုံအခြေခံဥပဒေနဲ့တက်မတော်အာဏာတည်မြဲအောင်အတွက်စ조사ခဲ့တယ်လို့တက်မတော်ရဲ့တတိယမျိုးဆက်ဖြစ်တဲ့လက်ရှိဗိုလ်ချုပ်မှုကြီးလက်ထက်မှာလည်းအယက်သားအစိုးရကိုရောလက်နက်ကင်တိုင်းရင်းသားတွေကိုပါအလေးမထားတာတွေ့ရတယ်လို့យေတာထားပါတယ်။ဆောင်းပါအပြည့်အစုံကိုဩဂုတ်လ10ရက်နေ့ထုတ် Eurasia View မှာဖတ်ရှုနိုင်ပါတယ်
။တဘာသတင်းမီဒီယာတွေမှာမြန်မာပြည်အကြောင်းយေတာထားတာတွေကကောင်းလို့ပြီးဦးကျော်စံတာနဲ့ဒေါက်ခင်မျိုးသက်တို့တင်ပြသွားတာပါအခုတော့အင်္ဂလိပ်စာသင်ခန်းစာလေ့လာရအောင်ပါမနေ့ကနေ့ထုတ်လွှင့်နေကြအမေရိကန်3 EDM အင်္ဂလိပ်စာသင်ခန်းစာကိုဒေါ်လလတန်စီစဉ်တင်ဆက်ပါရခင်ဗျာ
ဒီနေ့ပြည်တင်ပြမယ့် EDM အသုံးကတော့
Pull a fast one
ဖြစ်ပါလေစာလုံးပေါင်းက PULL Pull ကဆွဲတာA တခု FAST fast ကလှင်တာမြန်တာ WONE ကတခုဆိုတော့လျှင်မြန်တဲ့တခုခုကိုလှုပ်ဖို့ကြိုးစားတယ်လို့အဓိပ္ပာယ်ရပါတယ် idiom ဆိုတဲ့သဘောပိုက်အဓိပ္ပာယ်ကတော့ fast one လို့ဆိုရင်ညှစ်ဖို့လိမ်ဖို့နှပ်ဖို့ကြိုးစားတယ်လို့အဓိပ္ပာယ်ရပါတယ်ဒါကြောင့် to pull a fast one idiom အဓိပ္ပာယ်ကတော့လိမ်ဖို့ညာဖို့ညှစ်ဖို့လှည့်စားဖို့ကြိုးစားတာကိုဆိုလိုပါတယ်ဒီသုံးနဲ့ပတ်သက်လို့ George ကပြတဲ့ဥပမာကိုနားဆင်ကြည့်ကြရအောင်
I paid him for 6 bottles of champagne, but he pulled a fast one on me and gave me 6 bottles of cheap wine.
သူကို champagne ရဲ့6ပလင်းဝယ်ဖို့ကျွန်တော်ပတ်စံပေးလိုက်တယ်။ဒါပေမဲ့သူကကျွန်တော်ကိုညာပြီးအပေါ်စားဝိုင်း6ပလင်းကိုဝယ်ပေးခဲ့တယ်လေလို့အထည်ပေးရပါတယ်။ဥပမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင်
။ I paid him for 6 bottles of champagne.But he pulled a fast one on me and gave me 6 bottles of cheap wine.
သူတပါးကိုလိမ်ဖို့ညာဖို့လှည့်ပြားဖို့ကြိုးစားတယ်ဆိုရင်ဘယ်လိုပြောမလဲ?
Try to pull a fast one.
လို့ပြောလို့ရပါတယ်။အဲ့ဒါကတော့ဒီနေ့မနေ့တွင်တင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ
်တော်လောက်တန်းစီစီနေဆက်တဲ့မနက်ခင်းအင်္ဂလိပ်စာသင်ခန်းစာကိုလေ့လာခဲ့ကြရတာပါဒီစီစဉ်ရှိကတော့တနင်္လာနေ့မနက်ခင်းစီစဉ်မှာစောင့်မျှော်လေ့လာနိုင်ပါတယ်ဒါပြင် website burmese.voanews.com မှာလည်းအားလုံးတစုတစည်းတည်းလေ့လာနိုင်ပါတယ်အခုဆက်ပြီးတော့မြန်မာအရေးသုံးသပ်ချက်ကိုထုတ်လွှင့်ပါမယ်ဒီကနေ့မြန်မာဒီမိုကရေစီအတိုးအဆုတ်ကိုပြောကြတိုင်းခေါင်းဆောင်မှုပေါ်ဝေဖန်ကြတာအနည်းနဲ့အများဆိုသလိုကြားနေရပါတယ်နိုင်ငံတစ်ခုရဲ့ကံကြမ္မာသည်ခေါင်းဆောင်ပေါ်ဘယ်လောက်အထိမူတည်ပါသလဲမြန်မာလူမှုအတိုင်းဝိုင်းဟာကောင်းဆောင်မှုတာဝန်ဆိုတဲ့အရာနဲ့ကောင်းဆောင်ဆိုတဲ့လူပုဂ္ဂိုလ်ကိုရောခွဲခြားနိုင်ကြပါရဲ့လားအမေရိကန်ပြည်တော်စု George Town တက္ကသိုလ်ကဦးဆောင်ပါမောက္ခ David Steinberg နဲ့ဦးကျော်စံသားကဆွေးနွေးသုံးသပ်ထားပါတယ်ခင်ဗျာ
ပရိုဖက်ဆာ Steinberg ညာဒီကနေ့ကျွန်တော်ဆွေးနွေးသုံးသပ်စီခြင်းနာကတော့မြန်မာနိုင်ငံရေးလောကမှာကောင်းဆောင်မှုနဲ့ပုဂ္ဂိုလ်ရေးပြဿနာဖြစ်ပါတယ်ပထမဆုံးကျွန်တော်မေးလို့ရမေးရုံကတော့မြန်မာနိုင်ငံရင်းမှာခေါင်းဆောင်မှုရဲ့အခန့်ကဏ္ဍဘလောက်အရေးကြီးပါသလဲဆိုလိုတဲ့သဘောကမြန်မာနိုင်ငံရဲ့အခြေအနေအကောင်းအဆိုးအတွက်ခေါင်းဆောင်တူဦးရီအပေါ်မှာဘလောက်ထိတာဝန်ရှိတယ်လို့ထင်ပါလဲခင်ဗျာ
Leadership is exceedingly important and responsible one because of that person male or female
ခေါင်းဆောင်မှုဟာအင်မတန်အရေးကြီးပါတယ်တာဝန်ရှိပါတယ်ပထမတစ်ချက်ကအဲ့ဒီခေါင်းဆောင်တဲ့ပုဂ္ဂိုလ်အမျိုးသားဒါမှမဟုတ်အမျိုးသမီးဟာအာဏာအမြောက်အများပိုင်ဆိုင်ထားပါတယ်ဒုတိယအချက်အဲ့ဒီခေါင်းဆောင်နဲ့နီးစပ်တဲ့အတိုင်းဝိုင်းကလည်းသူတို့ခေါင်းဆောင်မှာအဲ့လောက်အာဏာတွေတကယ်ရှိလျှင်လှုပ်ဆောင်ကြပါတယ်ဒီလိုနဲ့ခေါင်းဆောင်ရဲ့အာဏာရှိမှုကိုခိုင်မာအောင်အားပြည့်ပေးနေကြပါတယ်မြန်မာနိုင်ငံရဲ့ပြဿနာကကျွန်တော်အမြဲပြောခဲ့သလိုပါပဲတိုင်းပြည်ရဲ့ခေါင်းဆောင်မှုဆိုတာလူပုဂ္ဂိုလ်အပေါ်မှာသာမူတည်နေပါတယ်ရှင်မင်းရဲ့အဆက်ဆက်နောက်ဦးနုနောက်ပြီးဦးနေဝင်အဲ့ဒီဟာတစ်ဆင့်ဦးတန်းရွှေနောက်ဆုံးအခုဒေါအောင်ဆန်းစုကြည်အထိပါပဲခေါင်းဆောင်မှုဆိုတာသူတို့တူးချင်းစီအပေါ်မှာသာအဓိကမူတည်နေပါတယ်လူတွေတစ္ဆာခံရတာအဲ့ဒီလူပုဂ္ဂိုလ်တွေပေါ်မှာသာဖြစ်ပြီးသူတို့ရဲ့ယာဒူးတောင်ဝန်ကိုတစ္ဆာခံရတာမျိုးမဟုတ်ပါဘူးကျွန်တော်တို့အမေရိကန်ပြည်ထောင်စုမှာလည်းအခုအခါဒီလိုပြဿနာကြုံနေရပါတယ်ဒါကိုဆွေးနွေးကြင်တော့နောက်ကြတော့ဆွေးနွေးကြပါပေါ့ဗျာအဲဆက်ပြီးပြောရရင်ရှင်ဘီရင်ကိုတစ္ဆာခံတယ်ဘရင်ယာဒူးကိုတစ္ဆာမခံပါဘူးနိုင်ငံအကြီးအကဲကိုတစ္ဆာခံတယ်ဒါပေမဲ့နိုင်ငံတော်ဆိုတဲ့အယူဆကိုတစ္ဆာခံတာမျိုးမဟုတ်ပါဘူးဒါဟာအင်မတန်အရေးကြီးတဲ့ကွဲလွဲမှုဖြစ်ပါတယ
်ဆိုတော့ဒီလိုလူပုဂ္ဂိုလ်ပေါ်မှာသာတစ္ဆာခံနေတယ်ဆိုတဲ့ကိစ္စဟာခေါင်းဆောင်တွေကိုယ်၌ကတမင်ဖန်တီးယူရလားသူတို့မဟုတ်လူမျိုးရဲ့စိတ်သဘာဝလားခင်ဗျာ
Problem is this it's compounded it's expected that the leader
တစ္ဆာကနှစ်ခုစလုံးရောနေပါတယ်ခေါင်းဆောင်ဟာအင်အားခိုင်မာတောက်တင်ရမယ်လို့ညွှန်လင်းကြတယ်။သူ့ပတ်ဝန်းကျင်ကလူတွေကဒီညွှန်လင်းချက်ကိုခိုင်မာအောင်လှုပ်ဆောင်ပေးနေကြတယ်။ခေါင်းဆောင်ပြောသမျှဘာမှပြန်မမေးကြဘူး၊ပြန်မပြောကြဘူး။မြန်မာအရာရှိကြီးတချို့နဲ့ကျွန်တော်မကြခင်ကစကားပြောဖြစ်ပါတယ်။တမ်းပြီအတွက်ပို့ပြီးအကျိုးရှိမဲ့ကိစ္စတစ်ခုခုကိုအပြောင်းလဲလုပ်ဖို့စာရေးပြီးသူ့ရဲ့သက်ဆိုင်ရာဝန်ကြီးဌာနကိုတင်ပြဘူးတာရှိသလားလို့မေးကြည့်ပါတယ်။သူတို့ကမလုပ်ဘူးပါဘူး။ဘယ်တော့မှလုံးမှလည်းမဟုတ်ဘူးဖြစ်နိုင်မှလည်းမဟုတ်ဘူးလို့ပြန်ပြောကြတယ်တကယ်တော့သူတို့ဟာဌာနဆိုင်ရာအကြီးအကဲတွေပါညှို့မှုညှို့ချုပ်တွေပါသူတို့ကဒါကိုမလုပ်နိုင်ဘူးပြန်လည်မေးခွန်းထုတ်လို့လည်းမရဘူးတကယ်တော့သူတို့ဟာအမြင့်ဆုံးခေါင်းဆောင်ပြီးရင်သူတို့ပဲရှိတာပါအဓိကကတော့အာဏာတွေဆိုတဲ့ကိစ္စပါ အဓိပ္ပာယ်ကတော့တစုံတယောက်ကိုကတိကောက်ဖြစ်အောင်မလုပ်ဘူးဆိုတဲ့သဘောပါဒါအသိအရေးကြီးပါတယ
်ဒီလိုဆိုရင်အဲ့ဒီဟာမြန်မာလူမျိုးတွေဇဲလက္ခဏာတရားပဲပေါ့ခင်ဗျာ
Oh yes exactly now that doesn't mean it's always going to be the same it will change
မှန်ပါတယ်အတိအကျပါပဲအများအားဖြင့်ဒီလိုဖြစ်နေလိမ့်မယ်ဆိုတဲ့သဘောလည်းမဟုတ်ပါဘူးကြောင်းလဲလာရမှာပါဥပမာဗျာထိုင်းနိုင်ငံကိုကြည့်မယ်ဆိုရင်ထိုင်းလူအဖွဲ့အစည်းဟာထိတ်တန့်ရင်ဆိုင်မှုကိုလုံးဝမလိုလားတဲ့လူအဖွဲ့အစည်းပါဒါကြောင်းလဲသွားခဲ့ပါပြီထိုင်းမှာထိတ်တန့်ရင်ဆိုင်မှုတွေထင်ထင်ရှားရှားရှိနေပါပြီထိတ်တန့်ရင်ဆိုင်မှုမရှိတဲ့တမိုင်းအစဉ်လာဟာကြောင်းလဲခဲ့ပါပြီလူမျိုးစရိုက်လက္ခဏာကြောင်းလဲလာတာပါမြန်မာနိုင်ငံမှာလည်းကြောင်းလဲလာမှာပါသဘောကခေါင်းဆောင်စိတ်ပြက်မှာညဉ့်ညင်မအုပ်ကြီးမဆိုင်ပဲခေါင်းဆောင်မှုအပေါ်လူတွေကမေးခွန်းထုတ်ရမှာဖြစ်ပါတယ်
ဒီလိုထိုင်းနိုင်ငံမှာအပြောင်းလဲဖြစ်လာတဲ့နောက်မြန်မာနိုင်ငံမှာလည်းပြောင်းလဲလာမယ်ဆိုရက်ကြီးဟာခေါင်းဆောင်စီကလာရမှာလားသူတို့မျိုးလူတို့စီကလာရမှာလားခင်ဗျာ
It's got to come from both It's got to come from the media I mean
ဒါတော့နှစ်ဖက်စလုံးကလာနိုင်ပါတယ်မီဒီယာစီကလာနိုင်ပါတယ်ဒီမိုကရေစီလူအဖွဲ့အစည်းတစ်ခုမှာလူလူဟာခေါင်းဆောင်မှုနဲ့ဆက်သွယ်မှုဓာတ်ရိုက်မရနိုင်တဲ့အခါမှာလဲမီဒီယာနဲ့ဆက်သွယ်နေတာပါခေါင်းဆောင်ကိုခင်ဗျားမှားနေပြီဘယ်ဟာဖြစ်မှားနေပြီဆိုတာမျိုးမီဒီယာတဆင့်ပြောနိုင်ထောက်ပြနိုင်ပါလေ
ဆိုတော့ခေါင်းဆောင်မှုရဲ့အခန့်ကဏ္ဍသိအရေးကြီးရယ်ဆိုမဲ့တချို့နိုင်ငံတွေမှာဥပမာထိုင်ဝမ်တို့လိုတောင်ကိုရီးယားတို့လိုနိုင်ငံတွေမှာခေါင်းဆောင်တွေဟာအာဏာရှင်တွေဖြစ်နေခဲ့ပေမဲ့တိုင်းပြည်တွတ်တဲ့ဖွံ့ဖြိုးရေးတွေသူတို့အများကြီးဆွမ်းဆောင်နိုင်ခဲ့ပါတယ်မြန်မာနိုင်ငံကအာဏာရှင်ခေါင်းဆောင်တွေဟာဘာကြောင့်ဒီလိုမျိုးမလုပ်နိုင်ခဲ့တာလဲခင်ဗျာ
You mentioned Taiwan and that's very interesting in Burma and Taiwan
မြန်မာပြောတဲ့အထက်မှာထိုင်ဝမ်ပါလာတယ်စိတ်ဝင်စားစရာသိကောင်းပါလေမြန်မာနဲ့ထိုင်ဝမ်တို့မှာဖြစ်သွားတာကခေတ်သစ်ကဘာပေါ်မှာအရှားပါဆုံးနမူနာနှစ်ရပ်ဖြစ်ပါတယ်ဒါကတော့နိုင်ငံကြီးအပြောင်းလဲဟာအပေါ်ထိတ်ဆုံးကလာတာပဲဖြစ်ပါတယ်ဗိုလ်ချုပ်မူကြီးတန်းရွှေကအကြောင်းကြောင့်ပြုပြင်ပြောင်းလဲမယ်တကားဖွင့်ပေးမယ်လို့ဆုံးဖြတ်ခဲ့ပါတယ်ထိုင်ဝမ်မှာဆိုရင်လဲခေါင်းဆောင်ပိုင်းကအဲ့လိုလုပ်ခဲ့ပါတယ်အဲ့မှာဆန္ဒပြပွဲတွေဘာတွေတော့ရှိခဲ့တာပေါ့လေဒါပေမဲ့ Arab Spring Arab ຫນွေဦးလို့ခေါ်တဲ့ပုံစံမျိုးမဖြစ်ခဲ့ပါဘူးဖိလစ်ပိုင်မှာလိုလဲမဖြစ်ခဲ့ပါဘူး။တနည်းပြောရရင်ပေါ့ဗျာ။မြန်မာနဲ့ထိုင်ဝမ်ခေါင်းဆောင်တွေဟာသူတို့အကျိုးစီးပွားအတွက်သူတို့ကပြုပြင်ပြောင်းလဲရမယ်ဆိုပြီးလုပ်ခဲ့တာပါ။တချိန်တည်းမှာဒါဟာအမျိုးသားအကျိုးစီးပွားလည်းဖြစ်ပါတယ်။အခြားတူနီးရှား၊အီဂျစ်၊ယေမင်နဲ့နေရာအနှံ့ပြားမှာကြီးမားတဲ့လူလူဆန္ဒပြပွဲတွေရှိခဲ့ပါတယ်။တောင်ကိုရီးယားမှာလည်း1989ခုနှစ်တုန်းကဖြစ်ခဲ့ပါတယ်။ဒါပေမဲ့မြန်မာနဲ့ထိုင်ဝမ်မှာတော့ဆုံးဖြတ်ချက်ဟာအပေါ်ထိတ်ဆုံးကလာခဲ့တာဖြစ်ပါတယ်။ဒါကြောင့်ခေါင်းဆောင်မှုရဲ့အခန်းကဏ္ဍဟာတိတ်အရေးပါတဲ့နေရာမှာရှိခဲ့တာ
ပါ။ဆိုတော့မြန်မာနိုင်ငံမှာလူအပြောင်းလဲဖြစ်ခဲ့တာစစ်တပ်တို့ဘုဇမူကြီးတန်းရွှေတို့ကိုကျေးဇူးတင်ရမှာပေါ့
။ Whether you like or dislike the military, whether you like or dislike Tan Shui, he was a guy for some reason I don't know what.
စစ်တပ်ကိုခင်ဗျားကြိုက်သည်ဖြစ်စေမကြိုက်သည်ဖြစ်စေ၊ဦးတန်းရွှေကိုခင်ဗျားကြိုက်သည်ဖြစ်စေမကြိုက်သည်ဖြစ်စေသူဟာမြမလူအဖွဲ့အစည်းအတွက်ပွင့်လင်းမှုတချို့ရှော့ပေါ့မှုတချို့လုံးရမယ်လို့ဆုံးဖြတ်ခဲ့သူပါအကြောင်းတစ်ခုခုတော့ရှိပါလိမ့်မယ်ဘာကြောင့်လဲဆိုတာတော့ကျွန်တော်မသိပါဘူးငါတို့အနေနဲ့ဆိုရှယ်လစ်စနစ်ကိုတချို့နေရာမှာဖယ်ရှားပြင်မယ်မီဒီယာကိုအတော်အသင့်လှုပ်ပေးရမယ်စနပြခွင့်တွေပေးရမယ်အပြင်ကလူတွေကိုဖိတ်ခေါ်ရမယ်နိုင်ငံတကာအဆက်အသွယ်တွေထူထောင်ရမယ်စသဖြင့်သူဆုံးဖြတ်ခဲ့တာပါထိတ်ဆုံးကနေဆုံးဖြတ်လိုက်တာ
ပါဒါပေမဲ့ဒါဟာသူရဲ့ဆက်လက်ရှင်သန်ရေးအာဏာတည်မြဲရေးအတွက်ဖြစ်တယ်လို့လူတိုင်းကယုံကြည်ကြပါတယ်သုံးသပ်ကြပါတယ်အစ်စ်လက်ပိုင်းကအာဏာရှင်လိုဇသိမ်းမကောင်းဖြစ်မှာကိုသူတို့စွရင်လို့ပြောင်းလဲရတာမဟုတ်ဘူးလားခင်ဗျာ
ဒီလိုမျိုးသူ I agree for survival but it turns out that for his survival was also
မှန်ပါလေကျွန်တော်သဘောတူပါတယ်ဒါဟာသူတို့ဆက်လက်ရှင်သန်ရေးအတွက်လုပ်တာပါဒါပေမဲ့သူတို့ဆက်လက်ရှင်သန်ရေးအတွက်လုပ်ပေမဲ့တိုင်းပြည်အတွက်လည်းအကျိုးရှိစေတဲ့ကိစ္စဖြစ်ခဲ့ပါတယ်
နောက်တစ်ခုကမြန်မာနိုင်ငံရေးမှာ issues လို့ခေါ်တဲ့နိုင်ငံရေးနဲ့ပတ်သက်တဲ့အကြောင်းအရာ personality လို့ခေါ်တဲ့ပုဂ္ဂိုလ်ရေးရာဒီနှစ်ခုကိုလည်းကျွန်တော်မေးချင်ပါတယ်မြန်မာပြည်သူတွေဟာ NLD ကိုမဲပေးခဲ့ကြတာဟာဒေါင်ဆန်းစုကြည်ကြောင့်လားသတိမဟုတ်ပြည်သူတွေကဒီမိုကရေစီလိုချင်တဲ့စိတ်ဓာတ်ကြောင့်လားဆိုတာကိုဆရာကြီးဘယ်လိုသုံးသပ်ပါလဲ
Well, I think it's a combination of things. Since 1990 elections, I argued, one, there's Aung San Suu Kyi and the role of her father.As the you know the George Washington of Burma if you will
ဒါတော့နှစ်ခုစလုံးတပေါင်းနဲ့ပါဝင်တယ်လို့ထင်ပါတယ်1990ပြည်ကလေးကကျွန်တော်သုံးသပ်ခဲ့ပါတယ်နံပါတ်1ကဒေါန်ဆန်းစုကြည်နဲ့ဆိုင်ပါတယ်သူ့ဖခင်ကြောက်ပါသူ့ဖခင်ကမြန်မာနိုင်ငံရဲ့ George Washington လို့ခေါ်ရမယ်သူပါ တော်ဆန်းစုကြည်နိုင်ငံတော်ရဲ့အတိုင်းအမြင်ကပုဂ္ဂိုလ်ဖြစ်ပြီးတဲ့နောက်ဒီအချက်ဟာပို့ပြီးတော့တောင်အလေးနဲ့ဖြစ်လာပါတယ်အလားတူစွာပဲပြည်သူတွေကလည်းတိုင်းပြည်ကိုစစ်တပ်ကအုပ်စိုးနေတာကိုမလိုချင်ကြတော့ပါဘူးဒါဟာဒီမိုကရေစီအကြောင်းသူတို့သိလို့တော့မဟုတ်ပါဘူးသူတို့ဟာဒီမိုကရေစီအကြောင်းဘယ်တော့မှမတင်ယူခဲ့ရပါဘူးစာတင်ကြောင်းတွေမှာလည်းအဲ့ဒါမတင်ခဲ့ရပါဘူးဒီမိုကရေစီအရင်းရှင်စနစ် capitalist system စတဲ့ဟာတွေကိုလုံးဝအဆက်ပြတ်ခဲ့တာ1962ခုကစလို့မျိုးဆက်20လောက်ရှိခဲ့ပါပြီဆိုတော့လူတွေတိထားတာကစစ်တပ်ဟာစစ်တပ်အလုပ်ပဲလုပ်ရမယ်အစိုးရရဲ့အလုပ်ကိုမလုပ်ရဘူးဆိုတဲ့အချက်ဖြစ်ပါတယ်ဒါပေမဲ့မျိုးပေါ်မှာနေပြီးခင်မိသူတွေကတော့ဒီမိုကရေစီကိုသိနေကြပါတယ
်နောက်တစ်ခုကစောစောကဆရာကြီးပြောခဲ့တဲ့ဒီ practice of confrontation ပေါ့ခင်ဗျာထိတ်တိုက်ရင်ဆိုင်ရဲတဲ့ဆိုတဲ့အယူဆအဲ့ဒီအယူဆမျိုးပေါ်ထွန်းဖို့အတွက်မြန်မာနိုင်ငံမှာခေါင်းဆောင်ပိုင်းကအပြည့်တယ်လို့ဟောဆရာကြီးယူဆပါလားခင်ဗျာ
practicing confrontation I don't believe that the NLD and the military trust each other
ထိတ်တန့်ရင်ဆိုင်မှုနဲ့ပတ်သက်ပြီးပြောရရင် NLD နဲ့စစ်တပ်တို့ဟာအပြန်အလှန်ယုံကြည်မှုရှိကြတယ်လို့ကျွန်တော်မထင်ပါဘူးတစ်ချိန်တည်းမှာပဲထိတ်တန့်ရင်ဆိုင်တဲ့အလေးကျင့်ကိုသူတို့နှစ်ဖက်စလုံးကလူလူလလလေ့ကျင့်ပြောထောင်ပေးတယ်အားပေးနေတယ်လို့လည်းမထင်ပါဘူးဒါပေမဲ့လက်တွေ့မှာတော့ထိတ်တန့်ရင်ဆိုင်မှုအများကြီးရှိနေပါတယ်နိုင်ငံတော်အတိုင်ပင်ခံရဲ့အခမ်းအနားဖန်တီးလိုက်တာဟာတကယ်တမ်းကျတော့ဖွဲ့စည်းပုံအခြေခံဥပဒေမှာပြဋ္ဌာန်းထားတာမျိုးမဟုတ်ပါဘူးဒါဟာစစ်တပ်ကိုလှည့်ပတ်လိုက်တာလို့ဆိုရမှာပါဒီလိုဖန်တီးလိုက်တာကောင်းတဲ့ကိစ္စဖြစ်ကောင်းဖြစ်ပါလိမ့်မယ်ကျွန်တော်အနေနဲ့ကတော့ကောင်းတယ်မကောင်းဘူးဆိုတာမပြောလိုပါဘူးဒါပေမဲ့စစ်တပ်နဲ့ပူးပေါင်းဆောင်ရွက်ရေးကိုအားပေးရမရောက်ပါဘူး
ဟုတ်ကဲ့နောက်ဆုံးမေးချင်တာကတော့ထိုင်းနိုင်ငံရဲ့နမူနာကိုကြည့်ရင်တချိန်တုန်းကဆိုရင်သူတို့လည်းပဲဗမာတွေလိုပဲသိအာဏာတတ်တဲ့လူမျိုးတွေဖြစ်ပါတယ်တစ်ဖက်သားကိုကတိကောက်မဖြစ်စေချင်ကြပါဘူးဒါပေမဲ့အခုတော့သူတို့စီမှာထိတိုက်ရင်ဆိုင်တဲ့အလေးအကျင့်တွေအများကြီးပေါ်ထွန်းနေပြီးတော့ဆရာကြီးဆိုတော့ထိုင်းနိုင်ငံမှာဒီလိုဖြစ်လာတာဘာကြောင့်လဲမြန်မာနိုင်ငံနဲ့ဘာကွာတယ်လဲဆိုတာပြောပါခင်ဗျာ
Well, that was a combination of things it was growing income disparities this is very important and of course
အကြောင်းအချက်တွေအများကြီးစုပေါင်းပါဝင်နေပါတယ်ဝင်ငွေမမျှတမှု၊ကွာဟမှု၊ပိုမိုနှဆိုင်လာတယ်ဒါဟာတိတ်အရေးကြီးတဲ့အချက်ဖြစ်ပါတယ်နောက်တစ်ချက်ကခင်မိလာကြတယ်ပညာတက်လာကြတယ်ဆက်သွေးရေးစနစ်တွေတိတ်ကောင်းလာတယ်ဒါဟာတနိုင်ငံလုံးအနှံ့ဖြစ်လာတာပါတိတ်ချမ်းသာကြွယ်ဝတဲ့လူတွေနဲ့တိတ်ဆင်းရဲတဲ့လူတွေကြားခံစားချက်တွေတိတ်ပြီးတော့ကွာဟလာပါတယ်နောက်ပြီးထိုင်းမှာတက်ဆင်ခေရောက်လာတော့သူဟာ popularism လူပင်းကြိုက်ဝါဒဒါမှမဟုတ်လူအများကြိုက်ဝါဒကိုလှုပ်လာပါလေ။သူဟာဘန်ကောက်နဲ့မြို့ပေါ်နေလူတန်းစားတွေ၊ပညာတတ်အထက်တန်းလွှာတွေနဲ့မတူတဲ့သူတွေနေထိုင်ရာကျေးလက်ဒေသတွေကိုအားပေးခဲ့ပါလေ။မြန်မာပြည်ကိုကြည့်ရင်နေရာတကာမှာဆင်းရဲသားတွေကြီးဖြစ်နေပါလေ။အခုခါမှာတော့ဝင်ငွေကွာဟမှုနဲ့ဆိုင်လာပါပြီ။ဒါနဲ့တစ်ဆက်တည်းမှာပဲခံပြင်းမှုတွေမကျေနပ်မှုတွေလည်းကြီးထွားလာနေပါလေ။ဒါဟာမြန်မာအစိုးရရောမြန်မာပြည်သူတွေကပါသတိထားစောင့်ကြည့်ရမယ့်ကိစ္စဖြစ်ပါလေ။
ကြံတဲ့အစီအစဉ်တစ်ချက်တည်းမြမရေးသုံးသက်ချက်ကိုနားဆင်ပြီးတဲ့နောက်အခုတခါဆက်ပြီးလှည့်ကြတာကသူယုံကြည်ရာအစီအစဉ်မှာအခုသတင်းပတ်အစီအစဉ်မှာတော့မြမသတင်းပညာသိပ္ပံမှာသင်တန်းနည်းပြတာဝန်ထမ်းဆောင်နေတဲ့ဒေါ်စုမြတ်ဝေကဘာကူယုံကြည်တယ်လဲဆိုတာနားဆင်ကြရပါမယ်။မမိုးဖြူကအစီအစဉ်တင်ဆက်ထားပါတယ်ခင်ဗျာ
။ကျမရဲ့ယုံကြည်ရာကိုပြောပါဆိုရင်ယုံကြည်မှုဆိုတဲ့အကြောင်းကိုအဓိကထားပြီးတော့ပြောချင်ပါတယ်။ယုံကြည်မှုဆိုတဲ့နေရာမှာကိုယ့်ကိုယ်ကိုယုံကြည်မှုရှိဖို့ကိုပြောချင်တာပါ။လူတိုင်းလူတိုင်းမှာကိုယ့်ကိုယ်ကိုယုံကြည်မှုရှိဖို့ကအရင်ကအရေးကြီးပါတယ်။ကိုယ့်ကိုယ်ကိုယုံကြည်မှုရှိမှကျမတို့လုပ်တဲ့အရာတိုင်းကိုအောင်မြင်စွာလုပ်ဆောင်နိုင်မှာပါ။ကျမဘဝတစ်ချောင်းလုံးကိုကျမယုံကြည်မှုတွေနဲ့ပဲဖြတ်တန်းပါတယ်။ကျမငယ်စဉ်အခါကကိုယ့်ကိုယ်ကိုယုံကြည်မှုမရှိခဲ့တာလေ။စိုးရိမ်စိတ်ကြီးခဲ့တာတွေအများကြီးကြုံခဲ့ရဘူးလေ။အဲ့လိုဖြစ်တိုင်းမှာကျမကအလုပ်တစ်ခုကိုဘယ်တော့မှအောင်မြင်အောင်မလုပ်နိုင်ခဲ့ဘူး။ဥပမာကျမသတင်းတောက်စလုပ်ခါစားတာဆိုရင်သတင်းတပုတ်ကိုလိုက်တော့မယ်ဆိုတဲ့အခါမှာကျမစိုးရိမ်စိတ်ဝင်လာပြီးဒီသတင်းကိုငါရရနိုင်ပါမလားလို့တွေးလိုက်ပြီးဆိုတာနဲ့ကျမအဲ့ဒီသတင်းကိုဘလောက်လွယ်ကူပါစေကျမလုံးမလုံနိုင်ခဲ့ပါဘူး။ဒါပေမဲ့ကျမစိတ်ယုံကြည်မှုကျမရဲ့စိတ်ဝင်စားမှုပေါ်မှာမူတည်ပြီးတော့ရလက်တီးရပြောင်းလဲလာပါတယ်။သတင်းတပုတ်ကိုကျမလိုက်တော့မယ်အဲ့ဒီသတင်းကိုကျမစိတ်ဝင်စားမှုရှိတယ်။ငါဒါကိုဖြစ်အောင်လုပ်နိုင်မှာပါဆိုတဲ့ယုံကြည်မှုထည့်တိုက်ပြီးဆိုလို့ရှိရင်တော့ကျမကဘလောက်ပဲခက်ခဲတဲ့သတင်းတပုတ်ဖြစ်ပါစေဘလောက်ပဲခက်ခဲတဲ့လူပုဂ္ဂိုလ်တယောက်ကိုအင်တာဗျူးပြီးတော့ရယူရမယ့်တဲ့င်းဖြစ်ပါစေအောင်မြင်အောင်လုပ်နိုင်ခဲ့တာတွေ့ရပါတယ်ဒါကကျမရဲ့ရလဒ်တစ်ခုပါပဲ လက်ရှိအချိန်မှာကျမသတင်းတောင်တွေကိုပညာသင်ကြားပေးနေတဲ့သင်တန်းဆရာမတယောက်အနေနဲ့ကျမဘဝကိုဖြတ်သန်းနေပါတယ်။အဲ့ဒီလိုဖြတ်သန်းတဲ့အခါမှာလဲသင်တန်းသားတွေအများကြီးနဲ့ကျမကြုံမှုတယ်။သင်တန်းသားတွေကျမတို့သင်တန်းနေထဲမှာလက်ကျင့်ခန်းလုပ်ခိုင်းရတာတွေရှိတယ်။ assignment ပေးရတာရှိတယ်။သူတို့လက်တွေ့လုပ်တဲ့လက်ကျင့်ခန်းတိုင်းမှာကိုကိုကိုယုံကြည်မှုရှိတဲ့သူနဲ့မရှိတဲ့သူတွေရဲ့ရလက်ကွာခြားမှုတွေကိုကျမအများကြီးတွေ့ခဲ့ရတယ်။ကိုကိုကိုယုံကြည်မှုရှိတဲ့သူတွေဟာကျမတို့ဘလောက်ပဲခက်ခဲတဲ့ assignment တွေကိုပေးလိုက်ပါစေအောင်မြင်အောင်လုပ်နိုင်တာတွေ့ရတယ်။ယုံကြည်မှုမရှိတဲ့သူတွေကကြတော့သူတို့မှာစင်ကြယ်တွေစွန့်ရည်စိတ်တွေနဲ့နောက်ဆုံးထွက်လာတဲ့ရလက်တွေဟာမကောင်းတဲ့ရလက်တွေပဲဖြစ်လာတာကျမတို့မြင်ရမှာပါ။ဒါကကိုကိုကိုယုံကြည်မှုရှိခြင်းရဲ့ရလက်တွေပြယုတ်တွေပါပဲ။ဒီအချိန်မှာကျမဆက်ပြီးပြောချင်တာကစိုးရိမ်စိတ်ပါစိုးရိမ်စိတ်ဆိုတာကျမတို့ယုံကြည်မှုကနေပဲအခြေခံတာပါကိုကိုကိုမယုံကြည်ဘူးဆိုတဲ့အခါမှာကျမတို့စိုးရိမ်စိတ်တွေဝင်လာတာပါပဲအဲ့တော့ဒီစိုးရိမ်စိတ်တွေကိုကျမတို့ကြော်လွှားဖို့ဆိုတာကယုံကြည်မှုနဲ့ပဲကျမတို့ဖြတ်သန်းရမှာပါဒီအချိန်မှာကျမထပ်ပြီးထပ်ပြောချင်တာရှိပါတယ်အဲ့တော့ယုံကြည်မှုဆိုတဲ့အခါမှာနွန်ကဲတဲ့ယုံကြည်မှု over confidence ဒါကတော့တိတ်ကိုအနေရများပါတယ်လူတိုင်းလူတိုင်းမှာတစ်ချိန်ချိန်မှာအချိန်အခါတစ်ခုမှာကန့်တတ်တစ်ခုမှာကျမတို့လွန်ခဲ့တဲ့ယုံကြည်မှု over confidence တွေဖြစ်တတ်တာမျိုးတွေလည်းကြုံမှုမှာပါ။ကျမကိုယ်တိုင်လည်းကြုံခဲ့ရဘူးတွေရှိတယ်။ကျမပတ်ဝန်းကျင်မှာဆိုလို့ရှိရင်လည်းကိုယ့်ကိုယ်ကိုလွန်ခဲ့တဲ့ယုံကြည်မှုရှိတဲ့သူတွေဟာကြာရှုံးတဲ့လမ်းစာကိုရောက်သွားကြတာတွေကိုအများကြီးတွေ့ရပါတယ်။လွန်ခဲ့တဲ့ယုံကြည်မှုဆိုတာဘယ်လိုမျိုးလဲဆိုရင်ငါသာလျင်တက်တယ်ငါသာလျင်တည်တယ်တခြားသူဘယ်သူမှမသိဘူးဒီအလုပ်ကိုငါပဲလုပ်နိုင်တယ်ဆိုတဲ့ငါဆွဲတွေဆွဲပြီးတော့တခြားသူပေါ်မှာအထင်မြင်သေးတာအယုံကြည်နေတာတန်လျာများတာတွေဖြစ်လာတာပါ။အဲ့ဒီအခါမှာကျမတို့ကတခြားသူပြောသမျှကိုလက်မခံတာကျမတို့ပညာသင်ကြားတဲ့အခါမှာလည်းအဲ့လိုပဲသင်ယူသမျှကိုကျမတို့ကကိုကိုကို over confidence ဖြစ်သွားတဲ့အခါမှာငါပဲတက်တယ်ငါတခြားလူလားပြောလို့ရှိရင်ငါထက်မတက်ဘူးလို့ယူဆလိုက်တဲ့အခါမှာကျမတို့လွန်ကဲတဲ့ယုံကြည်မှုတွေကကျမတို့ရဲ့အသိဉာဏ်တွေကိုတက်လိုက်ပါတယ်ကျမတို့ open minded စိတ်ကမဖွင့်ထားတော့ပဲနဲ့ကျမတို့စိတ်တွေကပိတ်တွေဖြစ်သွားတယ်ဒီအခါမှာကျမတို့ကတင်ယူသမျှကိုလည်းကျမတို့ကမလေးလာနိုင်တော့ဘူးဆုပ်ယူနိုင်စွမ်းမရှိတော့ဘူးဒါတွေကဘာကြောင့်ဖြစ်လာလဲဆိုတော့ကျမတို့ကိုကိုကိုလွန်ကဲတဲ့ယုံကြည်မှုတွေရဲ့အရင်းခံတွေဖြစ်လာတာပါဒါကြောင့်မို့လို့အရာရာတိုင်းကိုကျမတို့အောင်မြင်အောင်လုပ်ဆောင်နိုင်ခြင်းနဲ့ဆိုရင်ကျမတို့ယုံကြည်မှုရှိဖို့လိုပါတယ်ဒါပေမဲ့လွန်ကဲတဲ့ယုံကြည်မှုမျိုးကိုမဖြစ်ဖို့တော့ကျမတို့ချိန်ဆဖို့လိုအပ်ပါတယ
်အပတ်စဉ်တင်ဆက်နေတဲ့သူယုံကြည်ရာကဏ္ဍအတွေ့ဘလို့အကြောင်းအရာမျိုးမှမဆိုကိုယုံကြည်ရာလေးတွေကိုပါဝင်ဆွေးနွေးပြဖို့ဖိတ်ခေါ်ပါစေ။ email လိပ်စာ burmese@voanews.com burmese@voanews.com ကိုစာရေးပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုအကြောင်းကြားလိုက်ပါခင်ဗျာ။ကျွန်တော်ပြန်ဆက်သွယ်ပါမယ်။မမိုးဖြူအစီအစဉ်တင်ဆက်တဲ့သူယုံကြည်ရာအစီအစဉ်ကိုနားဆင်ကြရတာပါ။ဒီသူယုံကြည်ရာအစီအစဉ်မှာကိုယုံကြည်ရာတီတီကိုပါဝင်ပြောဆိုခြင်းနဲ့ဆိုရင်ဖြင့် VOA ကိုဆက်သွင်းနိုင်ပါတယ်။ဒီအစီအစဉ်ကိုတနင်္လာညပိုင်းနဲ့ဇာတာပတိမနက်ပိုင်းတွေမှာပုံမှန်ထုတ်လွှင့်ပေးနေပါတယ်။ VOA ကနေဇာတာပတိမနက်ဖက်အစီအစဉ်တွေကိုဆက်လက်အံလွှင့်နေပါတယ်ခင်ဗျာ
။အမေရိကန်အစိုးရရဲ့သဘောထားအမြင်အာပေါ်ကိုတင်ပြပါတော့မယ်ခင်ဗျာ
။အကြက်ကဝါဒီတွေဟာခီးသွားရတာကိုကြိုက်ကြပါတယ်။ISIS နဲ့ Al-Qaeda လို့အကြမ်းဖက်ဝါဒီအုပ်စုတွေဟာခီးသွားခြင်းပေါ်တည်နှီနေကြပါတယ်လို့အကြမ်းဖက်ဝါဒတိုက်ဖျက်ရေးဆိုင်ရာတန်အမတ်ကြီးနဲ့လုပ်ငန်းညှိနှိုင်းမှု Nathan Sales က German Marshall ရန်ပုံငွေအဖွဲ့ကကမကထပြုပြီးမကြသေးခင်ကကျင်းပတဲ့ညီလာခံတစ်ခုမှပြောသွားပါတယ်။တင်းတန်းတဲ့ဖို့သူတို့ခီးသွားပါတယ်။သူတို့ပြင်းထန်တွေကိုကြည့်ရှုဖို့ခီးသွားပါတယ်။တိုက်ခိုက်ဖို့ခီးသွားပါတယ်။သူတို့လေရင်ပေါ်တက်လိုက်တိုင်းနေဆက်ကိုဖြတ်ကျော်တိုင်းသူတို့ကိုထောင်လန်းဖမ်းဆီးဖို့ကျွန်တော်တို့အခွင့်ရပါတယ်လို့ပြောပါတယ်။လက်တွေ့ဘာသာရေးနိုင်ငံတော်တခုတည်ထောင်ဖို့ ISIS တွေစ조사ခြင်းကအကြမ်းဖက်အရေးအတွက်4000လောက်ရှိတဲ့ပြပအကြမ်းဖက်ဝါဒီတိုက်ခိုက်ရေးသမားတွေစီးရီးယားနဲ့အီရတ်စစ်နေပြည်တွေကိုသွားကြပါတယ်။အရင်က ISIS တွေတင်ထားတဲ့နေမြေ68ရာခိုင်နှုန်းလောက်ကိုကျွန်တော်တို့အခုပြန်သိမ်းထားပြီးဖြစ်တာကြောင့်သူတို့တွေကတိုက်ပွဲအတွေ့အကြုံရှိသူတချို့နေရက်ပြန်ကြမယ်ဒါမှမဟုတ်တတိယနိုင်ငံကိုပြောင်းသွားမယ်အန္တရာယ်ရှိနေပါတယ်လို့တာမတ်ကြီးကပြောပါတယ်။ပြပခီးသွားတွေကြမှာပုံဖြတ်သွားလာတဲ့အကြမ်းဖက်ဝါဒီတွေဒါမှမဟုတ်တန်လျာရှိသူတွေကိုဖော်ထုတ်ဖို့ PNR ဆိုတဲ့ခီးတဲ့အမည်မှတ်တမ်းကိုအမေရိကန်ကအသုံးပြုပါတယ်။ NDA ပေးလာနိုင်သူတွေကိုဖော်ထုတ်ဖို့နဲ့နောက်ထပ်စစ်ဆေးမှုအတွက်ဦးစားပေးသတ်မှတ်ဖို့ဖြစ်ပါတယ်။လေရင်လက်မှတ်ဝယ်ဖို့နဲ့လေရင်ပေါ်တက်တဲ့လုပ်ငန်းကိုလုပ်နိုင်ဖို့ခီးတဲ့တွေပေးတဲ့အချက်လက်တွေကိုလေကြောင်းလိုင်းတွေကစုဆောင်းပြီး PNR ကိုပြုစုထားတာပါ။ 2019ခုနှစ်ဒီဇင်ဘာလမှာဆုံးဖြတ်ချက်အမှတ် 2369 ကုလသမဂ္ဂလုံခြုံရေးကောင်စီကတညီတညွတ်ထဲချမှတ်ထားပါတယ်။အဲ့ဒီထဲမှာအကြမ်းဖက်ဝါဒီတွေခီးသွားတာကိုထိန်းချုပ်နိုင်အောင် PNR အတွက်အချက်လက်တွေစုဆောင်းပြုစုစစ်ဆေးနိုင်ရေးအဖွဲ့ဝင်နိုင်ငံတွေကလိုက်နာလှုံ့ဆော်ကြဖို့ဆိုတာပါဝင်ပါတယ်။ဆုံးဖြတ်ချက် 2369 မှာပါတဲ့အချက်တွေကို American ပြည်ထောင်စုကကြိုဆိုပြီး PNR စနစ်တွေတည်ထောင်ရေးသူတို့လှုံ့ဆော်ရမှာတွေကိုတခြားနိုင်ငံတွေလုပ်နိုင်အောင်ကူညီဖို့ပြင်ဆင်ထားပါတယ်။ဆုံးဖြတ်ချက်အမှတ် 2369 အလျင်မြန်အပြည့်အဝအကောင့်ထဲပေါ်ဖို့နဲ့ PNR ရဲ့တန်ဖိုးရှိမှုကိုအထူးထောက်ပြဖို့ဆက်တွန်းအားပေးသွားမှာဖြစ်ပါတယ်။ American ရဲ့ PNR စနစ်ကိုလိုချင်တဲ့နိုင်ငံတိုင်းကိုလည်းမျှဝေသွားမှာဖြစ်ပါတယ်။ PNR အတွက်တင့်တင့်လျှောက်ပတ်တဲ့စံနှုန်းတွေနဲ့အစိုးပြုလုံထုံးလုံနည်းတွေကိုထူထောင်ရေးနိုင်ငံတကာလေကြောင်းသွားလာရေးအဖွဲ့နဲ့လည်းလက်တွဲလှုပ်ဆောင်သွားပါမယ်။ American နဲ့ဥရောပနိုင်ငံတွေဟာဒီကနေ့ခေတ်ရဲ့ကိစ္စရက်ကြီးတိုင်းအပေါ်မဟာဗျူဟာမြောက်ပူးတွဲလှုပ်ဆောင်နေပါတယ်။လက်တွဲလှုပ်ဆောင်ဘက်ထက်ပိုတဲ့မဟာမိတ်တွေ၊မိတ်ဆွေတွေဖြစ်ပါတယ်။ကမ္ဘာလုံးဆိုင်ရာအကြမ်းဖက်ဝါဒကိုတိုက်ဖျက်ရမှာကျွန်တော်တို့ရဲ့ပူးပေါင်းဆောင်ရွက်မှုလောက်တိတာထင်ရှားတာမရှိပါဘူးလို့တန်မတ်ဂျီဆီးလ်စ်ကပြောပါတယ်။ကျွန်တော်တို့ကြားမှာတူညီတဲ့တန်ဖိုးတွေစိတ်ဝင်စားမှုတွေရှိတယ်လို့ရန်သူလဲတူပါတယ်။အချုပ်အားဖြင့်ဆိုရင်ဒီကိစ္စမှာကျွန်တော်တို့အတူတကွရှိနေပါတယ်။အကြမ်းဖက်ဝါဒတိုက်ဖျက်ရေးရှေ့မှာလှုပ်ဆရာတွေအများကြီးပါ။အဲ့ဒါတွေကိုကျွန်တော်တို့အတူတကွရင်ဆိုင်ကြမှာအောင်မြင်နိုင်ပါမယ်လို့တန်မတ်ဂျီဆီးလ်စ်ကပြောပါတယ်ရှင်
။မေဂန်ဆိုရရဲ့သဘောထားအမြင်တွေကိုတင်ပြလို့ပြီးပါပြီ
။အခုနောက်ဆက်ကြတာကတော့အမေရိကန်ဆိုရရဲ့သဘောထားမြင်သားဖြစ်ပြီး VOA ရဲ့အားပေါ်မဟုတ်ကြောင်းအသိပေးရပါတယ်။အခုထုတ်လွှင့်တဲ့တနားရီကြားအစီအစဉ်ကိုမနေ့7နာရီကနေ9နာရီထိလိုင်းရိုမီတာ16 19နဲ့24လို့ကနေပြန်လည်ထုတ်လွှင့်ပေးမှာဖြစ်ပါတယ်။ကျွန်တော်တို့ VOA ကနေပြီးတော့ဒီနေ့ကိုဗီဒီယိုအစီအစဉ်3ချိန်ထုတ်လွှင့်ပေးနေပါတယ်။မနေ့6နာရီကနေ9နာရီမှတစ်ချိန်ညနေ6နာရီခွဲကနေ9နာရီမှတစ်ချိန်ည9နာရီကနေ10နာရီမှတစ်ချိန်ဖြစ်ပါလေ။ရုပ်မြင်ရညာအစီအစဉ်တွေကိုတော့တနင်္လာကနေတောက်ကြအထိဓာတ်ရိုက်ထုတ်လွှင့်ချက်ကိုည9နာရီကနေ9နာရီခွဲအထိထုတ်လွှင့်ပေးနေပါတယ်။အဲဒီရုပ်မြင်ရညာဓာတ်ရိုက်ထုတ်လွှင့်ချက်အစီအစဉ်ကိုပြည်တွင်းမှာ DVB ရုပ်မြင်ရညာအစီအစဉ်ကနေပြီးတော့ကျွန်တော်တို့ဓာတ်ရိုက်လွှင့်ထုတ်ပြီးသိပ်မကြာခင်အချိန်မရှိမတော့ပါပဲပြန်လည်ထုတ်လွှင့်ပါလေ။စနေတနင်္ဂနွေမှာတော့ရုပ်မြင်ရညာ TV မဂ္ဂဇင်းအစီအစဉ်တွေကိုလည်းပုံမှန်ထုတ်လွှင့်ပေးနေပါတယ်။ကိုဆက်ပြီးတော့သတင်းချင်းချုပ်ကိုဥကြောဆန်သာကပြောပြပါမယ်ခင်ဗျာ
။ Ohio ပြည်နယ်ကိုစားပြုသွတ်တော်အမတ်နေရာအတွက်ပြုလုပ်တဲ့အောက်သွတ်တော်ရေကောက်ပွဲမှာ Republican Party အမတ် Troy Boroshin အနိုင်ရတယ်လို့ဒေါ်နယ်ထရန့်ကပြောပြမိ။ရေအတွက်ပြည်မြတ်မဲယိုကြီးရင် Boroshin ဟာ Single the Democrat မလောင် Danny O'Connor ထက်တရားခံရင်းတော်မူပြတဲ့အရေးအတွက်နဲ့အများဆန်နောက်ပြတ်တာနေတာဖြစ်ပါတယ်မဲရေအတွက်စူစူပေါင်း6000ကျော်ရေတွက်ဖို့ကြံနေသေးတယ်လို့ရေကောက်ဘွဲရရှိကဆိုကြပါတယ်တနင်္ဂနွေလုံးစစ်တမ်းတွေအရဒေါ်နယ်ထရမ့်အပေါ်လူကြိုက်များမှုက40ရာခိုင်နှုန်းအထိကျဆင်းနေပြီးအောက်လွှတ်တော်ကဒီမိုကရက်တီအကောင်လာနိုင်တယ်လို့ရီပူဘလစ်ကန်တွေကဆိုရင်းနေရပါတယ်ပြီးခဲ့တဲ့မလတုန်းကဗြိတိန်နိုင်ငံမှာရှိနေတဲ့ရုရှားသူအုပ်တူဦးနဲ့သမီးဖြစ်သူကိုအစိတ်ခက်ခဲတဲ့အတွက်ရုရှားနိုင်ငံပေါ်အမေရိကန်ပြည်ထောင်စုကပြင်းထန်တဲ့တံခါးအရေးမှုတွေချမှတ်လိုက်ပါတယ်ရုရှားလူမျိုးအချင်းချင်းစီစီတောက်တဲ့အာရုံရောအစိတ်ခက်ခဲတာဟာနိုင်ငံတော်ဥပဒေချိုးဖောက်တယ်လို့အမေရိကန်နိုင်ငံသားဝန်ကြီးဌာနကဆိုပါတယ်။ဘလူးနီးယားကညာလိုက်တဲ့ဒီတန်ခတ်ရည်ရည်မှုကအောက်တိုဘာ22ရက်နေ့စတင်အသက်ဝင်မှာဖြစ်ပြီး electronic PC တွေလို့အမျိုးသားလူမျိုးဆိုင်ရာ PC တွေနဲ့ပတ်သက်နေမှာဖြစ်ပါတယ်။ဒီတန်ခတ်မှုကဗြိတိန်နိုင်ငံကကြိုးဆိုလိုက်ပြီးရုရှားဘက်ကတော့တုံ့ပြန်တုံ့ပြန်ပြောကြားခြင်းမရှိသေးပါဘူးခင်ဗျာ။ချီလီနိုင်ငံသမ္မတဟောင်းမီရှယ်ဘက်လက်ကိုကုလသမဂ္ဂရဲ့လာမယ့်လူခွင့်ဆိုင်ရာအကြီးအကဲချစ်အတွင်းအထွေထွေအတွင်းမှုချုပ်အန်တိုနီယိုဂူတာရက်စ်ကခံလိုက်တယ်လို့စံပန်တွေကပြောကြောင်း AP သတင်းဌာနကဖော်ပြလိုက်ပါတယ်ခင်ဗျာ
။ဒေါက်တာရင်းနေမနက်ခင်းအတွက်သတင်းချင်းချုပ်ကိုဦးကျော်စံသားကပြောပြသွားတာပါ။ဒီကနေ့မနက်ခင်းအတန်လွင့်အစီအစဉ်အတွက်ထုတ်လို့ရမှုကတော့ခင်မျိုးသက်ပါအတန်ပိုင်းအင်ဂျင်နီယာကတော့ Kevin Fowler ဖြစ်ပါတယ်။ VOA မြန်မာပိုင်းရဲ့ဒေါက်တာရင်းညနေပဲအစီအစဉ်ကိုညနေ6နာရီခွဲကနေ9နာရီထိ5ကီလိုမီတာ16 19နဲ့25ရုပ်ကနေဖန်ယူနားဆင်နိုင်ပါတယ်။ VOA ကိုနားဆင်တဲ့အတွက်အထူးပဲကျေးဇူးတင်ပါတယ်။ဒီဝေဒတော်ရှင်များနဲ့တကွမြန်မာနိုင်ငံသူနိုင်ငံသားအားလုံးကိုစိတ်နှစ်ပြကျမ်းမာချမ်းသာကြပါစေကျွန်တော်ကြော်ကြော်သိမ့်ပါခင်ဗျာ
This program has come to you from the Voice of America, Washington.